Welcome to the Voice of America in Burmese.
Minglam nakema shin 2019 ခုနှစ်မေလ23ရက်ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လည်နေပါပြီ။ 9 meter 24 40 51ဒုတိယနိုင်ဝယ်မှာလိုက်လာမီတာ190တခါ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါရှင်ခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်ကျော်စံသာပါဒီမိုကရက်တွေနဲ့ဆွေးနွေးဖို့စီစဉ်ထားတဲ့အစည်းအဝေးတက်ကသမ္မတဒေါ်နယ်ထရန့်ဒေါ်သာတကြီးထွက်ခေါ်သွားရပါတယ်။ပါလက်စတိုင်းဒုက္ခသည်၅သန်းကျော်အတွက်အထောက်ပံ့ငွေကုန်ခန်းတော့မယ်လို့ကုလသမဂ္ဂအေဂျင်စီကသတိပေးလိုက်ပါတယ်။အိန္ဒိယနဲ့ညီငယ်ရေးဆွေးနွေးဖို့အဆင့်ပဲလို့ပါကစ္စတန်ကကြေညာပါတယ်။ဒီလိုနောက်ဆုံးသတင်းကိုပူဂျဲမင်ထွန်းနဲ့အတူပြောပြမှာဖြစ်ပါခင်ဗျာ
။ကောင်းပါပြီရှင်။အဲ့ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့တရုတ်မြန်မာဆက်ဆံရေးပိုးပြီးတော့ကောင်းမွန်ဖို့မြစ်ဆုံစီမံကိန်းရပ်ဆိုင်ထားတာပြည်လဲအောင်ဖြည့်ရှင်းဖို့အရေးကြီးတဲ့အကြောင်းတာဝန်ကြီးဆုံးသွားတဲ့တရုတ်တမ်းမတ်ကြီးကမီဒီယာတွေပြောပါတယ်ဒီအကြောင်းနဲ့ပတ်သက်လို
့အဲ့ဒီလိုပြောလာတာပေါ့နော်တခုဖိအားပေးသလိုမျိုးဟိုတနည်းအားဖြင့်ချင်းချောက်သလိုပြောရမှာပေါ့နော်အဲ့ဒီပြောလာတာကတော့
ကျမအရေးလေးလာနေသူဒေါက်တာတင့်ဆွေရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါကုလဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့မြန်မာပြည်ခီးစင်မှာရခိုင်ဒေသကိုဦးစားပေးသွားရောက်ခဲ့တာပုံမှာဒေသခံတွေရဲ့ကြိုဆိုမှုမြောက်ဥပမာအစိုးရတပ်မတော်နဲ့ရခိုင်တိုင်းဒေသလက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးနှစ်ဖက်စလုံးမှာထိခိုက်ကြဆုံမှုတွေရှိပါတယ်တခါနိုင်ငံတကာသတင်းမှာတော့အမေရိကန်အင်ဖြူတော်မှအခြေခံစာဦးတွေကိစ္စဒီမိုကရက်တစ်ပါတီအောက်လွှတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးပွဲစလို့၃မိနစ်မှပဲသမ္မတကအစည်းအဝေးခန်းမကထွက်သွားတယ်ဆိုတာဘာကြောင့်ပါလဲဒီလိုသတင်းလွှာတွေနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်ဆန်သာနဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်အမေရိကန်သမ္မတနဲ့ကွန်ဂရက်လွှတ်တော်တို့အကြားပါတီနှစ်ရစလုံးကိုစားပြုပြီးဆက်ဆံပါဝါရရှိထားတဲ့အခြေခံအဆောက်အဦတည်ဆောက်ရေးသဘောတူညီချက်တရရုပ်ပြပြူကွဲသွားခဲ့ပါပြီ။ဘူဒူနေမနကအင်ဂျီရောသမတ်ယူငတ်မှာဒီမိုကရက်ပါတီဝင်ဆွတ်တော်အမတ်တင်နဲ့လက်ဆွဲနှုတ်ဆွဲပြီးတွဲဆုံရဖို့အစီအစဉ်ကိုဒေါ်နယ်ထရမ့်ကညှင်းဆန်ခဲ့တယ်လို့သတင်းယူငတ်ပြောပါရယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကသူ့ကိုအမှန်တရားထင်ခြင်သူလို့ဆွဆွဲပြောတာကိုလည်းသမတ်ကဒေါ်သာတီကြီးတုံ့ပြန်ပြီးယူငတ်နဲ့ကထွက်သွားခဲ့တယ်လို့ဆိုပါရယ်။ဒီမိုကရက်တွေဟာသမတ်ကိုတရားစွဲဆိုမဲ့ကိစ္စကိုဆွေးနွေးရင်းနဲ့သူနဲ့ဒီကိစ္စကိုဆွေးနွေးဖို့လုပ်ကြတယ်လို့လည်းသူကဆွဆွဆွဆွပြောကြလိုက်ပါတယ်။သူ့အနေနဲ့အခြေခံအဆောက်အဦတည်ဆောက်ရေးကိစ္စကိုနန်စီပလိုစီနဲ့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာရိုထက်လူလာပေမဲ့ဒီလိုအခြေအနေမျိုးမှာတော့မလုပ်နိုင်ဘူးလို့လည်းသမ္မတကဆိုပါတယ်။ပလိုစီနဲ့ရှူမာရိုဟာခဏအကြာမှာကွန်ဂရက်လွှတ်တော်ကိုပြန်ရောက်လာပြီးသမ္မတဒီလိုအစီအရာထွက်သွားတာဟာအခြေခံအဆောက်အဦတည်ဆောက်ရေးကိုမဆွေးနွေးခြင်းလို့ရမဲချအကြောင်းပြတာဖြစ်တယ်လို့ဆိုပါတယ်။ဒီသတင်းအသေးစိတ်ကိုနောက်ပိုင်းမှာနားဆင်ကြဖို့ရှိပါတယ်ခင်ဗျာ။
တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့တရုတ်ရဲ့ Huawei Technology စပေါ်အမေရိကန်ကကန့်သတ်မှုတွေချမှတ်ခဲ့ပြီးနောက် British ရနဲ့ Japan Mobile Telephone Company လေးခုတို့ကလည်း Huawei ကုမ္ပဏီကြီးကထုတ်လုပ်တဲ့ပစ္စည်းတွေကိုရောင်းချဖို့အစီအစဉ်တွေကိုစိုင်းငံ့လိုက်ပါတယ်။လုံခြုံရေးစိုးရိမ်မကင်းဖြစ်မှုတွေကိုထောက်ပြပြီးအမေရိကန်ကပြီးခဲ့တဲ့သတင်းဘက်က Huawei နဲ့သူရဲ့ဆက်သွယ်နေတဲ့ကုမ္ပဏီတွေကိုသူတို့ရဲ့နည်းပညာပစ္စည်းအစိတ်ပိုင်းတွေရောင်းချမှုမပြုဖို့တားမြစ်ခဲ့တာဖြစ်ပါတယ်။အမေရိကန်ကရောင်းချတဲ့ဒီနည်းပညာပစ္စည်းတွေကြောင့် Huawei ကုမ္ပဏီကြီးဟာကမ္ဘာပေါ်မှာ smartphone ထုတ်လုပ်တဲ့ဒုတိယအကြီးဆုံးကုမ္ပဏီဖြစ်ဖို့အထောက်အကူရခဲ့တာဖြစ်ပါတယ်။အမေရိကန်ကုမ္ပဏီကြီးတွေအနေနဲ့ဒီနည်းပညာအဖို့ပစ္စည်းတွေဝယ်ယူမဲ့တခြားသူတွေကိုရှာနိုင်အောင်ရက်90သမ္မတ Trump အစိုးရကအချိန်ပေးထားပါတယ်။ Britain ရဲ့ EE နဲ့ Vodafone အပြင်ဂျပန်ရဲ့ KDDI နဲ့ Y Mobile ကုမ္ပဏီတို့ကကျူတင်မှာယူထားတဲ့ 5G နည်းပညာစနစ်နဲ့ထုတ်လုပ်မဲ့တယ်လီဖုန်းအသစ်တွေအပါအဝင် Huawei smartphone တွေရောင်းချမှုကိုစိုင်းငံ့မယ်လို့ဗုဒ္ဓဟူးနေ့ကကြေညာခဲ့ပါတယ
်။အလှရှင်တွေကအလင်းအမြန်မကူညီကြဘူးဆိုရင်ရမငွေကုန်ခန်းတော့မယ်လို့ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNRWA ကဗုဒ္ဓဟူးနေ့သတိပေးလိုက်ပါတယ်။သူတို့လောက်ရက်တွေလက်ပတ်ကြတဲ့ငွေဟာဂျွန်လထဲမှာလက်လက်ထိပဲခံတော့မှဖြစ်တယ်လို့ UNRWA အကြီးအကဲ Pierre Cruhendu ကလူငယ်ကောင်စီအစိုးရတရားမှပြောကြားလိုက်တာဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသဂျော်ဒန်မြစ်အနောက်ဘက်ကမ်းဂျော်ဒန်၊လေဗနန်၊ဆီးရီးယားတို့မှရှိနေတဲ့ပါလက်စတိုင်းဒုက္ခသည်၅သန်းကျော်ကိုပညာရေးကျန်းမာရေးအပါအဝင်မရှိမဖြစ်ဝန်ဆောင်မှုလုပ်ငန်းတွေကိုဒီဖွဲ့ကလှုပ်ဆောင်ပေးနေရတာဖြစ်ပါတယ်။ဒီလုပ်ငန်းတွေအတွက်ဒီနှစ်အတွင်းအမေရိကန်ဒေါ်လာ 1.2 ဘီလီယံလိုအပ်တယ်လို့လည်းပါလက်စတိုင်းဒုက္ခသည်အေဂျင်စီအကြီးအကဲကဆိုပါတယ်။အလှငွေထက်ဝင်ငွေဆက်စပ်နဲ့လက်ပတ်နေရတဲ့ဒီလုပ်ငန်းဟာနှစ်လပိုင်းမှာငွေပြတ်တက်တာအဆမ်းမဟုတ်ပေမဲ့ဂျမနစ်ကစပြီးတော့အကြီးဆုံးအလှရှင်ဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့ထက်ဝင်ငွေတွေကဒ dollar 300 ကို Samra Donald Trump ဖြတ်တောက်လိုက်တဲ့အတွက်မကြုံဘူးအခက်ကြုံလာတာလည်းဖြစ်ပါရခင်ဗျာ
Christian Winjio Treaser May ရဲ့ဥရောပသမဂ္ဂနိုင် Britain နှုတ်ထွက်ဖို့နောက်ဆုံးအဆုံးဖြတ်ချက်ကို Britain လွတ်တော်အမတ်တွေကပြစ်တင်ရှုတ်ချနေချိန်မှာသူ့ရဲ့ Conservative နိုင်ငံရေးပါတီကလည်းဝန်ကြီးချုပ် May ကိုနှုတ်ထွက်ဖို့တောင်းဆိုမှုတွေတိုးလာနေပါတယ်အတိုက်အခံလွှတ်တော်အမတ်တွေတောင်းအဓိကတောင်းဆိုတဲ့အချက်ဖြစ်တဲ့ EU ကနှုတ်ထွက်ရေးအပေါ်ဒုတိယအကြိမ်ပြည်လုံးကျွတ်လူထုဆန္ဒခံယူပွဲကျင်းပရေးမဲခွဲဆုံးဖြတ်ဖို့အစီအစဉ်ပါဝင်တဲ့သူ့ရဲ့ဥပဒေကြောင့်လွှတ်တော်မှာနောက်လာတင်ပြဖို့ရှိတယ်လို့အင်ကာနေကမေကပြောခဲ့ပါတယ်။ဒါပေမဲ့ BRICS သဘောတူညီမှုရရှိဖို့နောက်ဆုံးကြိုးပမ်းချက်အဖြစ် EU နဲ့ကုန်သွယ်ရေးသဘောတူညီမှုတွေနီးနီးကပ်ကပ်ဆောင်ရွက်သွားဖို့လည်းမေကကမ်းလှမ်းခဲ့ပါတယ်။မေကသူ့ရဲ့ဥပဒေကြောင့်လွှတ်တော်အမတ်တွေထောက်ခံဖို့ပန်ကြားခဲ့ပြီးတကယ်လို့ပယ်ချခဲ့ရင်စိတ်ဝမ်းကွဲမှုနဲ့ရှေ့မတိုးနောက်မဆုတ်တာဖြစ်မဲ့အခြေအနေရောက်နိုင်တယ်တဲ့ဗိုလ်တုံးတွေကလွှတ်တော်မှာတတိပေးခဲ့ပါတယ်အခုလို BRICS နှုတ်ထွက်မှုဥပဒေကြောင့်ကိုလွှတ်တော်အမတ်တွေလေးလာဖို့အချိန်ရဖို့အတွက်တောက်ကြနေမှာထုတ်ပြန်မယ်လို့လည်းမေကပြောပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12133ညဘိုင်းလိုမီတာ40 kHz 9813ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Original New Radio View ရဲ့တင်ပြတွေကိုနားဆင်ရတာဖြစ်ပါခင်ဗျာ။ဒုက္ခသည်နာဆိုင်ကကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂွန်ဒီမြန်မာနိုင်ငံခီးစဉ်အတွင်းစီးရဲမတည်ငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်ဦးစားပေးသွားရောက်ခဲ့တဲ့အတွက်ကြိုဆိုပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့ဒေသခံတွေမျှော်လင့်နေကြပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးနိုင်ခဲ့လိမ့်မယ်လို့လည်းအဲဒီဒုက္ခသည်တွေကမျှော်လင့်နေကြပါတယ်ကုလသမဂ္ဂမဟာမင်းကြီးဟာရခိုင်ပြည်နယ်ခီးစဉ်အတွင်းပူဒီရောင်မောင်တော်ကိုသွားရောက်ခဲ့ပြီးရန်အောင်ပြင်ဒုက္ခသည်စခန်းကရခိုင်ဒေသခံတွေပန်းတော်ပြင်ကမွတ်စလင်တွေအပါအဝင်ဒေသခံတွေနဲ့တွေ့ဆုံပြီးသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေတောက်သွင်းရေးအပါအဝင်လိုအပ်ချက်တွေကိုဆွေးနွေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဖိလစ်ပိုဂရွန်ဒေဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်ပြီးခဲ့တဲ့ဧပြီလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းကိုသွားရောက်ခဲ့ပါတယ်။ဒုက္ခသည်တွေကသူတို့နေရင်းရပြန်နိုင်ရေးထေကန်လူခွေနိုင်ငံသားတန်းလူခွေရရှိကိစ္စကိုတောင်းဆိုခဲ့ကြရလို့ပြောပါရယ်မြန်မာနိုင်ငံအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံတော့မှဖြစ်ကြောင်းပြောဆိုထားပါရယ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဟာမြန်မာနိုင်ငံခီးစဉ်မေလ20ရက်နေ့ကတနင်္လာနေ့စတင်ခဲ့တာဖြစ်ပြီးသူခီးစဉ်တွင်နိုင်ငံတော်အကြီးအကဲတွေနဲ့တွေ့ဆုံဖို့နေပြည်တော်ကိုသွားဖို့ရှိနေပါရယ်
ပုဂ္ဂလိကပိုင် Channel Mandalay TV သတင်းဌာနအတံလွင်သတင်းထောက်နန္ဒကိုချက်ချင်းနဲ့ကျွန့်ကျက်မရှိမြန်မာအနာဂတ်အနေနဲ့ပြန်လှုပ်ပေးဖို့နယူးယောက်အခြေစိုက် CPJ သတင်းထောက်များကာကွယ်ရေးအဖွဲ့ကမေလ22ရက်နေ့ကတိုက်တွန်းလိုက်ပါတယ်။ Mandalay ရှိအောင်တပြေကျွရမှာကြောင်မီသွေးသုံးအင်္ဂလိပ်ထုတ်လုပ်တဲ့ဆက်ရုံအပေါ်နေရာတိတ်ဆဲခံရမှုဆန္ဒပြတာကိုသတင်းယူခဲ့မှုကြောင့်မေလ15ရက်နေ့မနက်မှာရဲကနန္ဒကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဆန္ဒပြမှုမှာပါဝင်ကြောင်းသူကိုရဲကဆက်ဆွဲခဲ့ပြီးမန္တလေးရဲ့ဥပိုလ်တော်မှာဆွဲချက်မတင်ပဲထိမ့်သိမ်းထားတယ်လို့ Channel Mandalay TV ရဲ့အမှုဆောင်ရရှိဦးမင်းတင်က CPJ ကိုအီးမေးလ်နဲ့အကြောင်းကြားခဲ့တယ်လို့ CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ CPJ ရဲ့အရှိတောင်အရှာရေးရအစမြင့်ရရှိ Swan Crispin ကဆန္ဒပြမှုကိုသတင်းယူခဲ့တဲ့သတင်းတောက်ကိုမြန်မာအာဏာပိုင်တွေအနေနဲ့ပြန်လွတ်ပေးဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီကိုလေးထားမယ်ဆိုရင်သတင်းမီဒီယာကိုလိုက်လံဟန်တာနောက်ဆက်နေတဲ့လောက်ရက်ကိုရပ်တန့်ဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။ဆန္ဒပြမှုကိုရဲကနှိတ်ကွပ်စင်ဖမ်းဆီးခံရခဲ့တဲ့သူ၄ဦးနဲ့သတင်းတောက်နန္ဒလည်းပါဝင်ပါတယ်။ဒုံကျော်ကြီးတပ်တွေကဆန္ဒပြသူတွေကိုရာဘာကြည်စံတွေအပြင်မျက်ရည်ပုံသုံးပြီးလူစုခွဲတာဖြစ်ပါတယ်။သူဖမ်းဆီးခံရစဉ်နန္ဒဟာ Channel Mandalay TV Facebook စာမျက်နှာကသင်ဆန္ဒပြမှုတွေကိုတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်တယ်လို့ဦးမင်းတေက CPJ ကိုပြောခဲ့ပါတယ
်။အိန္ဒိယနိုင်ငံနဲ့ညီညာရေးဆွေးနွေးဖို့အစင်းရှင်ရှိနေတယ်လို့ပါကစ္စတန်ကကန့်လှမ်းလိုက်ပါတယ်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြီးဝန်ကြီးနှစ်ဦးကီရဂျီစတန်မှာပြုလုပ်တဲ့ဒေသတွင်းနိုင်ငံများဆွေးနွေးပွဲတရမှာအလွတ်သဘောဆီကြားတွေ့ဆုံခဲ့ကြပြီးအခုလိုပြောကြားလိုက်တာဖြစ်ပါတယ်မိမိတို့အနေနဲ့ပြဿနာတရလုံးကိုဆွေးနွေးညှိနှိုင်းမှုကတဆင့်ညဉ့်ညံချစ်ကြည်စွာဖြစ်ဆင်းလိုတယ်လို့ဆင်ရှင်လင်းလင်းပြသလိုက်တဲ့ဆရာအကြောင်းပါကစ္စတန်ဝန်ကြီးပြောကြားတယ်လို့သူရဲ့ကြီးနေတဲ့ဆောင်မှာဖော်ပြထားပါတယ်အိန္ဒိယအရာရှိတွေဘက်ကတော့ချက်ချင်းတုံ့ပြန်မှုတစုံတရာမရှိသေးပါဘူးအိန္ဒိယမီဒီယာတွေထဲမှာတော့သူတို့ရဲ့ဝန်ကြီးဟာပါကစ္စတန်နိုင်ငံကြီးဝန်ကြီးနဲ့ပဋိသင်္ဌာရစကားတွေပြောကြားခဲ့တယ်လို့ပဲဖော်ပြထားပါတယ်။ဗိုလ်ထုနေကဝန်ကြီးနှစ်ဦးတွေ့ဆုံမှုဟာအိန္ဒိယနိုင်ငံမှာ BJP ပါတီရွေးကောက်ပွဲမှာအနိုင်ရလူဆဲဆဲ Yalago, Mfiagin, Tia, Luma, Tisunga, Pepare, Pakistan, Winjo, Imran Kam Garo, Moody, PGP Party, Naya, Nanga, Nina, Sunu, Lala, Konga, Nelu, Pier, Lara, Kamantaga,
American Pitonsu, Twinita, and Jared, India, Nevadiha, India, Yukopo, and Nasun Yala, Duke, Sam Jibo, Sam Pimpin, Sinija, American Levi, Sanojin, Boduni, Nia, Kuna, Inque, India, Sanojin, Chada, Brain, and Venetian, Inquemaro, American Pitonsu, Minnesota, Pinega, Minneapolis, Muga, Yoshion, Dioma, Yumian, Tanja, Lain, Shilanga, India, Yukopo, Yala, Duke, Piata, Mapche, Parekmia.
ကြာသပတင်းနဲ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်စံသားနဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်အခုနိုင်ငံတကာသတင်းတွေကိုအရင်ဆုံးပြောပြချင်ပါတယ်အမေရိကန်သမ္မတအင်ဂျူရာမာမနေ့ဗုဒ္ဓဟူးနေ့ကအခြေခံအဆောက်အအုံစီမံကိန်းတွေနဲ့ပတ်သက်ပြီးဒီမိုကရက်ပါတီကအောက်လွှတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အစီအစဉ်ထားတဲ့အစည်းအဝေးစပြီး၃မိနစ်အ တ်တဲ့ကိစ္စကိုကွန်ဂရက်စ်ကဆက်လက်ဆစ်ဆင်းနေတဲ့အပေါ်မကြေမနက်ဖြစ်ပုံရလို့ဒီလိုအစည်းအဝေးကထွက်ခွာသွားတာဖြစ်တဲ့အကြောင်း VOA သတင်းတောက် Jeff Custer ကသတင်းပေးပို့ထားပါတယ်ကိုရဲမင်းထွန်းကဆက်ပြီးတော့ပြောပြမှာပါရှင
်ဒီမိုကရက်ပါတီခေါင်းဆောင်နှစ်ဦးနဲ့သမ္မတတို့အကြားအင်ဖီရိုမှာမနေ့ဗုဒ္ဓဟူးနေ့ကဆွေးနွေးဖို့စီစဉ်ထားတဲ့အစည်းအဝေးဟာပြီးခဲ့တဲ့လကဒီမိုကရက်တွေနဲ့သမ္မတအကြားကောင်းကောင်းမွန်မွန်ဆွေးနွေးနိုင်ဖို့ရခဲ့တဲ့ဒေါ်လာ1ထရီလီယံတန်ဖိုးရှိတဲ့အခြေခံအဆောက်အုံစီမံကိန်းဆိုင်ရာအစည်းအဝေးရဲ့နောက်ဆက်တွဲအစည်းအဝေးတစ်ခုပါဒါပေမဲ့ဒီဗုဒ္ဓဟူးနေ့အစည်းအဝေးမကျင်းပခင်ဒီမိုကရက်တီရဲ့အစည်းအဝေးတစ်ခုအပြည့်မှာအောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကစုံစမ်းစစ်ဆေးမှုလုပ်နေတဲ့အောက်လွှတ်တော်ကကော်မတီတွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းကိုသတင်းတောက်တွေကဒီလိုပြောပြခဲ့ပါတယ
် Would you believe that it's important for to follow the facts?We believe that no one is above the law.
အချက်လက်မှတ်တွေသိရဖို့အရေးကြီးတယ်လို့ကျမတို့ယုံကြည်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့သမ္မတအပါအဝင်ဘသူမှတရားဥပဒေရဲ့အထက်မှာမရှိရဘူးလို့လည်းယုံကြည်ပါတယ်။အမေရိကန်ပြည်ထောင်စုသမ္မတဟာထိမ့်ချန်ဖုံးကွယ်မှုမှာပါဝင်ပတ်သက်နေတယ်လို့ကျမတို့ကယုံကြည်ထားပါတယ်။ဒါကအောက်လွှတ်တော်မှာကျမတို့လုပ်ခဲ့တဲ့အစည်းအဝေးရဲ့သဘောထားပါ
။သမ္မတကိုတရားစွဲမလားဆိုတဲ့သတင်းတောက်တွေရဲ့အမေကိုတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကမဖြေချခဲ့ပါဘူး။တိတ်မကြခင်မှာပဲဒီမိုကရက်ခေါင်းဆောင်တွေနဲ့အတူအစည်းအဝေးလုပ်ရမယ့်အချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကသတင်းတောက်တွေကိုစင်ခေါ်ပြီးသူ့အနေနဲ့သူ့အပေါ်စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတော့မှစိတ်ဆက်ဆွေးနွေးပွဲမလုပ်နိုင်ဘူးလို့ပြောပါတယ
် And instead of walking in happily into a meeting I walk into
ကျွန်တော်ကအစည်းအဝေးခန်းထဲကိုဝမ်းမနတာနဲ့ဝင်ရမယ့်အစားကျွန်တော်ကိုထိန်ချမ်းဖုံးကွယ်ဓာတ်တွေလုပ်နေတယ်ဆိုပြီးဂူလေးတင်ပဲဆွဆွဲတဲ့လူတွေရဲ့မျက်နှာကိုကြည့်ခဲ့ရတယ်ဗျကျွန်တော်ထိန်ချမ်းဖုံးကွယ်တာလည်းမလုပ်ပါဘူးခင်ဗျားတို့တွေကဒီအကြောင်းတခြားသူတွေထက်ပိုသိကြပါဗ
ျဒီခါအောက်လက်တော်ဥက္ကဋ္ဌနန်စီပီလိုစီနဲ့အထက်လက်တော်အမတ်အနည်းစုကောင်းဆောင်ချက်ရှူမာတို့ကလည်းတရောက်တွေနဲ့တွေ့ဆုံခဲ့ပြီးအခြေခံအဆောက်အုံစီမံကိန်းအကြောင်းဆွေးနွေးဖို့ပြင်ဆင်ပြီးသူတို့အင်ဖြူတော်ကိုလာခဲ့တယ်အားလို့ပြောပါတယ်သမရအနေနဲ့လည်းဒီလိုဆွေးနွေးဖို့ရည်ရွယ်ချက်ရှိပုံမရဘူးလို့လည်းချက်ရှူမာကပြောပါတယ
် It's clear that this was not a spontaneous move on the president's part. It was planned. When we got in the room,
ဘုရားကတော့ရုပ်ရည်ကြီးလောက်တာမျိုးတော့မဟုတ်ပါဘူး။ကျူတင်ပြင်စီပြီးမှလောက်တာပါ။ကျွန်တော်တို့အခန်းထဲရောက်တော့ခန်းစည်းတွေပိတ်ထားတယ်။အရှင်မှာသမ္မတရဲ့ထိုင်ခုံနေရာရှိနေရပဲ။အဲ့နေရာကနေထရပ်ပြီးဘာကြောင့်စီဝေးမကျင်းပနိုင်ဘူးလဲဆိုတာကိုသူပြောပြနိုင်ရမှာပေါ့။ပြီးတော့သူကအစီအွေမတခင်ကလေးအပြင်စင်ပရင့်ထုတ်ထားတဲ့အနေထားနဲ့သတင်းစာရှင်းပွဲလုပ်မဲ့ Rose Garden ကိုသွားခဲ့ပါတယ
်။သမ္မတ Trump ကတော့သူ့အနေနဲ့အထူးစုံစမ်းရေးမှူး Robert Mueller ရဲ့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်ပေးခဲ့ကြောင်းနဲ့ Mueller ရဲ့အစီရင်ခံစာကသူအဘအမှားမှမဟုတ်ဘူးဆိုပြီးသူ့ကိုအပြစ်မရှိကြောင်းဆိုထားတယ်လို့ပြောပါတယ်။ဒီစုံစမ်းစစ်ဆေးမှုတစ်ခုလုံးဟာသူ့ကိုဖြုတ်ချဖို့ကြိုးစားခဲ့တဲ့လောက်ရဆိုးတဲ့အမြင်ကိုတော့သမ္မတကဆက်လက်စုပ်ကိုင်ထားပါတယ်။အချိန်နဲ့ပါပဲအောက်လွှတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကကော်မတီအနေနဲ့တရားရေးဝန်ကြီးဌာနစီကနေအမျိုးအစား12မျိုးပါဝင်တဲ့အချက်လက်တွေရယူဖို့သဘောတူညီမှုရထားပြီလို့လည်းပြောပါရယ်။သမ္မတ Trump ကတော့သူနဲ့သူ့အဆိုအရအဖွဲ့ကလူတွေကိုပြစ်မှတ်ထားပြီးလွှတ်တော်မှာကြားနာဖို့စင့်ခေါ်စာတွေပေးပို့နေတဲ့အပေါ်ဆက်လက်တိုက်ပွဲဝင်သွားမယ်အကြောင်းကြုံးဝါနေတဲ့အပြင်ဒီမိုကရက်တစ်ဥဆောင်တဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မှာလည်းနေ့စဉ်ဝေဖန်တိုက်ခိုက်နေကြောင်းပါခင်ဗျာ
။ ကိုရမင်းထွန်းပြပြသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုထုတ်လွှင့်ပေးပါတော့မယ်တရုတ်မြန်မာဆက်ဆံရေးပုံမှုကောင်းမွန်ဖို့မြစ်စုံဆဲစီမံကိန်းရပ်ဆိုင်းထားတဲ့ကိစ္စဖြစ်ပြည်လဲအောင်ဖြစ်ရှင်ရေးအရေးကြီးတဲ့အကြောင်းတရုတ်နိုင်ငံဆိုင်ရာမြန်မာနိုင်ငံဆိုင်ရာတရုတ်တန်မတ်ကြီးကပြောပါတယ်တာဝန်ပြီးဆုံးသွားပြီဖြစ်တဲ့တရုတ်တန်မတ်ကြီးဟွန်လျန်ကမြန်မာနိုင်ငံကနေမထွက်ခွာခင်မေလ21ရက်နေ့ကရန်ကုန်တန်အမတ်နေအိမ်မှာမီဒီယာတွေနဲ့တွေ့ဆုံတဲ့အချိန်ပြောခဲ့တာပါမတ်အင်ဂျင်နိုင်ကအပြည့်စုံကိုဆက်ပြီးပြောပြပါမယ်ရှင်
မြန်မာတနိုင်ငံလုံးကန့်ကွက်ခဲ့တဲ့အတွက်၈နှစ်နီးပါးလောက်ရပ်ဆိုင်းနေရတဲ့ကချင်ပြည်နယ်ကမြစ်ဆုံဆဲစီမံကိန်းအပေါ်တရုတ်ဆိုးရအနေနဲ့အလွန်ဆိုးရိမ်မကင်းဖြစ်နေကြောင်းတရုတ်တန်အမတ်ကြီးဟုံးလျန်ကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။အခုလိုရပ်ဆိုင်းထားတဲ့စီမံကိန်းနဲ့ပတ်သက်လို့နှစ်နိုင်ငံအကျိုးရှိမဲ့နီးလန်းရှာဖွေဖို့လည်းမြန်မာအစိုးရနဲ့သဘောတူညီမှုရထားတယ်လို့တရုတ်တန်အမတ်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာစကားပြန်ကနေတဆင့်အခုလိုပြောသွားပါတယ
်။ပြည်ဆောင်ရအားရစီမံကိန်းကိစ္စဆိုရင်ဒီထူးခြားတဲ့အဖြစ်ပါပဲ။အဲဒါကြောင့်ဒီကိစ္စကိုပြည်လဲစွာဖြေရှင်းဖို့အတွက်ကျွန်တော်တို့ကတည်းကမြန်မာဆိုရနဲ့ဒီမိနီကတာဘူပေါင်းဆောင်ရွက်နေပါတယ်။တွေ့ဆုံဆွေးနွေးဖြစ်နေပါတယ်။ကျွန်တော်တို့ဘုံတစ်ခက်ကဒီမိဆောင်ရတဲ့စတဲ့ကိစ္စကိုပြည်လဲစွာဖြေရှင်းတဲ့အခါမှာဒီမြန်မာနိုင်ငံဒီရှင်းရင်းဆွဲချက်မျိုးပေါ့ပေါ့ချီရဲကိုရှေ့ရှုပြီးတော့ဆောင်ရွက်ပေးမယ်လို့ကျွန်တော်တို့ဘုံတစ်ခက်သဘောတူညီရဲ့ဆိုတဲ့
တဖက်မှာလည်းမြစ်ဆုံဆဲစီမံကိန်းရပ်ဆိုင်းထားတဲ့နှစ်တွေကြာလာတဲ့အတွက်တရုတ်နိုင်ငံဘက်ကအလွန်နစ်နာနေတယ်လို့တမ်မတ်ကြီးကဆိုပါတယ်။ဒါကြောင့်မြစ်ဆုံဆဲစီမံကိန်းကိုပြည်လည်အောင်ဖြည့်ရှင်းနိုင်မယ်ဆိုရင်နှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့အများကြီးအထောက်အကူဖြစ်မယ်လို့မစ္စတာလီယန်ကပြောပါတယ်။အခုလိုတမ်မတ်ရဲ့ပြောဆိုချက်ဟာမြန်မာဘက်ကမြစ်ဆုံဆဲစီမံကိန်းရပ်ဆိုင်းထားတာကိုဖိအားပေးပြောဆိုလာတဲ့သဘောမျိုးဖြစ်နေပြီးဒီစီမံကိန်းအကောင့်ထဲမဖော်ပြရင်လေတရုတ်နဲ့ဆက်ဆံရေးအတိုင်းအတာတစ်ခုထက်ပိုပြီးထိခိုက်စရာအကြောင်းမရှိဘူးလို့အမေရိကန်ခြေဆိုင်မြမာရေးလေးလာနေသူဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။အဲ့ဒါလို့ပြောလာတာပေါ့နော်သူဖိအားပေးတယ်လို့မျိုးဟိုတနည်းအားဖြင့်ချင်းချောက်တယ်လို့ပြောတာပေါ့နော်အဲ့ဒါလို့ပြောလာတာကတော့ကျွန်တော်တို့လက်ခံရအကြောင်းမရှိပါဘူး။ဒီကိစ္စတခုတည်းနဲ့အင်းကြီးနဲ့နိုင်ငံဆက်ဆက်ရေးဒီတခုတည်းပေါ်မူပြီးတာမဟုတ်ဘူး။နှစ်နိုင်ငံလုံးကြတဲ့တခြားသောအကြောင်းတွေအများများစွာရှိတော့ကနှစ်နိုင်ငံဆက်ဆက်ရေးတော့တစုံတရာတိုင်းတာတခုတည်းပို့ပြီးတော့ဖြစ်ကိစ္စမရှိဘူး။မလုံးလဲရလို့လည်းပဲတရုတ်ကပမာပြည်ကိုပြန်သူလို့ပြောပြီးဆက်ဆံလာမှာမဟုတ်ဘူး။ပမာနိုင်ငံလည်းဒါပြန်သူလို့သတ်မှတ်နေကိစ္စမဖြစ်နိုင်ဘူး။ဒါကြောင့်ကျွန်တော်ပြောချင်တာကနှစ်နိုင်ငံဆက်ဆံရေးကိုအတိုင်းပါတစ်ခုတည်းပုံပြီးတော့သိကြစရာမရှိဘူးလို့ကျွန်တော်မြင်ပါတယ်
။တရုတ်တန်မတ်ဟုံးလျန်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲအတွင်းမြစ်ဆုံဆဲစီမံကိန်းမေးခွန်းတွေကိုဖြေကြားတဲ့အထက်မှာအင်အားစုတချို့ကနေနိုင်ငံရေးရည်ရွယ်ချက်နဲ့ဒီစီမံကိန်းနဲ့ပတ်သက်လို့သတင်းအမှားတွေထုတ်ပြန်နေပြီးတရုတ်မြန်မာဆက်ဆံရေးကိုထိခိုက်အောင်ဆောင်ရွက်နေတယ်လို့ဆွဆွဲပြောဆိုသွားပါတယ်။ဒါ့အပြင်အဲ့ဒီအင်အားစုတွေနောက်မှာနိုင်ငံသားအုပ်စုတချို့ရှိနေတယ်လို့လည်းတန်မတ်ကဆိုပါတယ်။အခုလိုတရုတ်တန်မတ်ရဲ့ဆွဆွဲပြောဆိုချက်ဟာမှန်ကန်မှုမရှိကြောင်းနဲ့ကြီးမားလာတဲ့စီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်နဲ့လူမှုအဖွဲ့အစည်းအသက်အန္တရာယ်ကိုကြီးကြီးမားမားထိခိုက်စေမယ်ဆိုတာလွန်ခဲ့တဲ့၈နှစ်လောက်ခေတ်ကဌာနေတိုင်းသားတွေကိုယ်တိုင်ထောက်ပြကန့်ကွက်ခဲ့တာဖြစ်ကြောင်းအမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောပါတယ
်ကျွန်တော်တဘာဝမကြောက်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီမြစ်ဆုံကိုကန့်ကွက်တာကဌာနေတိုင်းသားတွေကနေပြီးတော့ကန့်ကွက်တာကဒီအလုံးနိုင်ငံတို့ဘာလို့မဆိုင်ပါဘူးဟိုးစကတည်းက2000 2008လောက်ကတည်းကစကတည်းကဟိုကျွန်တော်ဌာနေတိုင်းသားတွေကကန့်ကွက်မှုရှင်းရှင်းလင်းလင်းပြောထားပြီးသားပါအဲ့ဒါကိုအရင်တော့စစ်အစိုးရဆိုတော့ပြည်သူထောက်ခံမှုယူယူမယူယူသူကအတင်းကိုလုတ်ခဲ့စီမံကိန်းဆိုတော့အဲ့အချိန်မှာလုတ်ခဲ့တာပေါ့နော်ကြေရည်တာပြည်နိုင်ငံကဒီမှာပြည်သူပြည်သားတွေကိုအလေးထားတယ်ဒီချစ်ချင်ရင်းနှီးချင်တယ်ဆိုတော့စစ်တမ်းကောက်လို့ရပါတယ်ဒီအရေကိုမဲပုံးထောင်ပြီးမှလက်ဆုံတီထောက်ဖို့မတီထောက်ဖို့လုံးလုံးရပါတယ်အဲ့ဒါဆိုအဖြေချက်ချင်းချင်းကြီးပေါ်လာပါလိမ့်မယ
်မြစ်ဆုံဆဲကိစ္စတရုတ်တန်မဲရဲ့ပြောဆိုချက်တွေကိုကြည့်ရင်တရုတ်ကျိုးစီးပွားကိုပိုပြီးအဓိကထားပြောသားတယ်ဆိုတာမြင်ရတယ်လို့ဂမ်ဆန်းက VOE ကိုပြောပါတယ်တရုတ်တံမဲ့ရဲ့ပြီးခဲ့တဲ့ဒီဇင်ဘာလကသွားခဲ့တဲ့ကချင်ပြည်နယ်ခီးစဉ်အတွင်းမြစ်ဆုံဆဲကိစ္စပြန်စတင်ဖို့ဖိအားပေးပြောဆိုခဲ့ကြောင်းသူတွေ့ဆုံခဲ့တဲ့ကချင်တိုင်းသားပါတီတွေနဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်။ဒါ့အပြင်တံမဲ့ရဲ့ခီးစဉ်ထုတ်ပြန်ချက်မှာမြစ်ဆုံစီမံကိန်းဒေသခံအဖွဲ့အစည်းတွေကကန့်ကွက်မှုမရှိကြောင်းဖော်ပြခဲ့တဲ့အတွက်ကာယကံရှင်အဖွဲ့တွေဘက်ကတံမဲ့ရဲ့ပြောဆိုချက်မှန်ကန်မှုမရှိကြောင်းတုံ့ပြန်ကန့်ကွက်ခဲ့ကြပါတယ်။အင်္ဂါနေ့ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာတော့တရုတ်တန်မတ်ဟုံးလျန်က ညစ်ဆုံးစီမံကိန်းနဲ့ပတ်သက်လို့မြန်မာပြည်သူတွေအနေနဲ့စိတ်ရှိရှိနဲ့စောင့်ဖို့လိုအပ်ပြီးမြန်မာအစိုးရဘက်ကတင့်တော်တဲ့အချိန်မှာအများကြီးနဲ့မဲ့အဖြေကိုထုတ်ပြန်မှာဖြစ်တယ်လို့ပြောပါတယ်မစ္စတာလင်ဟာမြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမဲ့ဖြစ်၃နှစ်ကျော်တာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်
မန်အင်ဂျင်နိုင်ပြပြသွားတာပါရှင်မနေ့ပေါ်သူနေ့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့မြန်မာပြည်ခီးစဉ်အတွင်းမတိမငြိမ်ဖြစ်နေစေရခိုင်ပြည်နယ်ကိုဦးစားပေးပြီးအရင်ဆုံးလာရောက်ခဲ့တာကိုဒေသခံတွေကကြိုဆိုလိုက်ကြပြီး လိုအပ်နေတဲ့ဆန္ဒမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။မစ္စတာဂရန်ဒီရဲ့မြန်မာနိုင်ငံခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်ရောက်ဒုက္ခရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးနိုင်ခဲ့လိမ့်မယ်လို့လည်းမျှော်လင့်နေကြောင်းရိုဟင်ဂျာဒုက္ခသည်တွေကလည်းပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့မဆုမုံကစူးစီးတင်ပြပေးမှာပါရှင်။
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာတော့ဗုဒ္ဓတော်မောင်းနှံကိုတွားရောက်ခဲ့ပြီးတော့ရခိုင်ဒုက္ခသည်တွေပန်းတော်မြေကမွတ်စလင်တွေပါဝင်ဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတော့သူတို့ရင်ဆိုင်နေရတဲ့အကြက်အဲတွေတောက်တုံးရင်ပါဝင်လိုအပ်နေတဲ့လူသားချင်းစာနာမှုအခက်အခဲတွေကိုကူညီပေးနိုင်ရေးဆွေးနွေးခဲ့တယ်လို့သတင်း
ကျိုးဆိုချောင်းကမယ်မျိုးသားတုတ်တက်ရေးပါတီရဲ့ဗဟိုကော်မတီဝေဦးတင်ဝေကပြောပါတယ
်သမဂ္ဂလူသားချင်းစာနာပြီးတော့လာကြောက်အောင်စုံစမ်းနေဆိုတော့ကျိုးဆိုရမှာပါကျွန်တော်တို့ကလေနောက်တစ်ခုကပုံမြေတွေမှာဖြစ်နေတဲ့အနေအထားတွေကိုဝင်ဆင်းပြီးတော့ဒါလိုက်ပြီးစုံစမ်းတဲ့အခါကျတော့လက်ရှိပဂရိအခြေအနေကိုလည်းဒါသူ့အနေနဲ့သိသွားတဲ့အခါကျတော့ဘယ်လိုကူညီဆောင်ရွက်ပေးရမလဲအဲ့ဒီအချိန်တောင်းတော့ဒီအခုလက်ရှိစစ်ကြီးစစ်ချုပ်အနေထားတွေရောအနောက်တစ်ခါ2019မှာဖြစ်ခဲ့တဲ့တဖက်နိုင်ငံကိုထွက်ပြေးတဲ့လူတွေရဲ့အနေထားရောဒီပြင်မှာအနေထားကိုဟိုဒါသူသိသိကြကြသိသွားမဲ့အနေထားဖြစ်ပါတယ်ဒီပုံမှာတော့ကျွန်တော်တို့လိုအပ်တဲ့အခုအမြင်လေးကိုသူ့အနေနဲ့လည်းပေးနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်က
ြအခုလိုမျိုးဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းကသူတွေနဲ့တွေ့ဆုံခဲ့တယ်လို့လိုအပ်တဲ့လူသားချင်းစာနာမှုဆရာအကူအညီတွေပေးနိုင်လိမ့်မယ်လို့ပြောလင်းကြောင်းလဲကမန်မျိုးသားဖြစ်တဲ့ဦးတင်ဝေကပြောပါတယ
်ကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ကြီးကဲ့တယောက်အနေနဲ့အခုလိုလာရောက်တဲ့ဟာကဟိုမတူကွဲကြတဲ့တစ်ဖက်နိုင်ငံကိုကျွန်တော်တို့ဟိုခိုးလုံရောက်ရှိသွားကြတဲ့မွတ်စလင်အတိုင်းဝိုင်းရတော့နှုတ်နှစ်ဖက်အကျိုးရှိမဲ့အနေထားတွေကိုအလုံးတစ်ခုဖြစ်အောင်ပုံပေါ်ဖို့ရောက်လာတယ်လို့ကျွန်တော်ဒီနေ့ယူဆပါတယ်ဆိုတော့နောက်တစ်ခါကျွန်တော်တို့ရခိုင်ပြည်နယ်မှာကဒေသမတည်ငြိမ်မှုတွေအနေထားတွေလက်ရှိဖြစ်ဘေးစစ်တမ်းအနေထားတွေကလည်းအဲ့ရောက်မှုတွေရှိနေတဲ့အခါကျတော့ကုလသမဂ္ဂတာဝန်ရှိတဲ့ UNHCR ရဲ့အကြီးအကဲတယောက်အနေနဲ့သိရှိသွားပြီးတော့လိုအပ်တဲ့ကျွန်တော်တို့ပတ်ပုတ်ကူညီမှုတွေဆေးဝါးတွေအစမတ်ရိတ်ခါတွေလူသားချင်းစာနာမှုတွေကူညီတွေပေးရေးလုပ်ငန်းတွေမှာဟိုဒါအထောက်အကူဖြစ်ပြီးတော့အကျိုးရှိမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်ဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစင်မတိုင်ခင်ပြီးခဲ့တဲ့ဧပြီလကုန်ပိုင်းတုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေစီသူတွားရောက်ခဲ့တဲ့အချိန်မှာရိုဟင်ဂျာဒုက္ခသည်တွေဘက်ကကုလသမဂ္ဂဆရာမဟာမင်းကြီးကိုသူတို့နေရရင်ပြန်တိုင်းရင်နောက်အခြေခံလူခွေးရတဲ့နိုင်ငံသားတန်းတူခွေးရရဖို့ကိစ္စတွေကိုမြန်မာပြည်ခီးစင်တွေမြန်မာဆိုရတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံခြင်းဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေတောင်းဆိုခဲ့တဲ့အချက်တွေကိုဆွေးနွေးနိုင်ခဲ့လိမ့်မယ်လို့မျှော်လင့်ကြောင်းလဲရိုဟင်ဂျာဒုက္ခသည်ဦးအစ္စလမ်ကပြောပါတယ
်ဒီဘိုဂရန်ဒီယာယခင်မြန်မာဆိုရနဲ့ကျွန်တော်ရိုဟင်ဂျာဒုက္ခသည်အရေးကြီးစာဆွေးနွေးမယ်လို့ကျွန်တော်ညွှန်လင်းပါတယ်ခင်ဗျာအာမြန်မာဆိုရပေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အချိန်မှာကျွန်တော်ရဲ့ဒုက္ခသည်အရေးကြီးစာရှင်းလင်းအောင်ဆွန်ရဖို့အော်ကျွန်တော်ရင်းရတော့ကလေးကမနေ့ကစံနေကြီးကိုစံနာရီအတွက်ဆွန်ရပေးဖို့အတွက်မြမစီရနဲ့ဆင်းနေပြီးတော့အမြင်ဆုံးဆွန်ရနိုင်ရတဲ့သူတို့ကညှော်လင့်ပါတယ်ခင်ဗျာ။နောက်ဆင်းနမဖြစ်လေကျွန်တော်ရဲ့ departure အမြင်ဆုံးစနိုင်အောင်ကျွန်တော်လည်းတောင်းဆိုကြည့်ပါလေ။ဒါကြိလို့ဆိုရင်ကျွန်တော်ရဲ့နေငင်းကြီးကိုကျွန်တော်ပြင်ကြည့်ပါလေ။နောက်ကျွန်တော်ပြန်တဲ့အချိန်မှာကျွန်တော်ရဲ့အတွက်ဒေသီမြင့်ချင်းကိုရှိစေရမယ်။အာကျွန်တော်ရဲ့ငူရရှိခဲ့တဲ့မူလနိုင်ငံသားအခွင့်အရေးပြန်လည်ရရှိကြရမယ်ကျွန်တော်ရဲ့မူလစိတ်ရောကိုပြန်လည်မြေတောင်ပြန်ရှိစေဖို့အတွက်ကျွန်တော်ကတောင်းဆိုခြင်းပါတယ
်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံပထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကတိတ်ချောက်သွားကြတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးတော့ပြန်လည်လက်ခံပါဖြစ်ကြောင်းပြောဆိုထားပါတယ်ဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အတွင်းမှာနိုင်ငံတော်ကြီးကဲတွေနဲ့တွေ့ဆုံဖို့နေပြည်တော်ကိုလည်းတွားရောက်ဖို့ရှိပါတယ်ရှင်
မဆုမုံပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်အတွင်းမတိမငြိမ်ဖြစ်နေရတဲ့အခြေအနေကိုလက်တဆက်တည်းပြောပြချင်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာအစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးထိခိုက်ကြဆုံးတာတွေရှိတဲ့အကြောင်းနှစ်ဖက်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။မနေ့ဗုဒ္ဓဦးနေတော်ကမြောက်ဦးမြို့နယ်ဝေတာလီကျေးရွာဘက်မှာအစိုးရစစ်ကြောင်းကို AA ဘက်ကနေဘုံခွဲတိုက်ခိုက်ကြောင်းဒေသခံတွေကပြောပါတယ်။အင်္ဂါနေ့ကတော့ဘူးတီတောင်ဘက်မှာ14သမတ်တဦးတေဆုံးခဲ့တာနဲ့ပတ်သက်လို့တပ်မတော်နဲ့ AA ကြားအပြန်အလှန်ဆက်ဆွဲပြောဆိုနေမှုတွေရှိတဲ့အကြောင်းအခြေအနေရရက်ကို VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဒီခိုင်းပြည်နယ်မြောက်ဦးမြို့နယ်ဝေတာလီကျေးရွာဘက်မှာတပ်မတော်စစ်ကြောင်းတခုကိုရခိုင်တပ်ဖွဲ့ AA ဘက်ကဘိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ဝေတာလီကျေးရွာသားတူကပြောပါတယ်
။တော်လာလီဘုရားကြီးအပေါင်းမှာမိုင်းဆွဲတိုက်ခိုက်တာလို့ထင်တယ်။တမတော်ကတော့တော်တဲ့ဟာကိုဒီလိုကမိုင်းဆွဲတိုက်ခိုက်တယ်လို့ထင်တယ်။ဝေတာလီကအနည်းငယ်ပဲကဲရတယ်။ခင်နာကြီးကျော်ကတကြီးဖြစ်ပြီးတော့ဟုတ်တော့ကနေ့ကလည်းပြန်ထွက်လာတယ်။လက်လေးတိရတယ်။ကိုယ်ရေကိုစစ်တယ်ကလည်းပိုက်ခါလေလေ
။ပေါက်သောပြင်နဲ့ဝေတာလီဘက်ကိုတမတော်စစ်ကြောင်းအင်အားတရာခန့်ရောက်ရှိလာချိန်မှာဘုံခွဲတိုက်ခိုက်ခဲ့တယ်လို့အဆိုပါရွာသားကပြောပါတယ်။လက်ရှိဝေတာလီရွာသားတွေဟာရွာကိုစွန့်ခွာပြီးဘေးလွတ်ရာကိုသိမ်းရှောင်နေရတယ်လို့လည်းသူကဆိုပါတယ်။ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့မနေ့ကမြောက်ဦးမြို့နယ်အုတ်ဖိုကံဘက်မှာမြန်မာစစ်တပ်နဲ့ရခိုင်အေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့လို့မြန်မာစစ်တပ်ဘက်ကစီးကိုက်မှုတွေရှိခဲ့တယ်လို့ကမ္ဘောဒီးယားသတင်းထုတ်ပြန်ရေးအဖွဲ့အတွင်းမှဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်။မြောက်ဦးရဲ့မြောက်ဖက်မှာဖြစ်တာပါဗျ။ကျွန်တော်တို့ဘက်ကထိခိုက်တာများရှိတယ်၊လည်းနေရှိတယ်။မြောက်ဦးမြောက်ဖက်က6မှ8မိုင်လောက်ရှိနေတယ
်။အင်ကန်လေးမနဲ့ကအုတ်ဖိုကံစိုက်ပွဲချင်းတွေကိုတော့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။မဖြစ်ပြင်းနေမနဲ့ပေါ့။ဒါကကြီးမနဲ့ကြောင်းတော့ခိုင်တက်တော်နဲ့နေရဒီအမစစ်ကြောင်းတခုနဲ့တိုက်ပွဲဖြစ်တာရှိတယ်။အဲ့ဒီမြောက်ဦးမြို့နယ်ဒီအုတ်ဖိုကံနားမှာတိုက်ပွဲဖြစ်တာရှိတယ်။အဲ့ဒီတိုက်ပွဲမှာလည်းဒီမစစ်တပ်ကတော့ဟို
အုတ်ဖိုကံတိုက်ပွဲမှာမြမတမတော်ဘက်ကဘူကြီးစစ်နူးအပါဝင်အနည်းဆုံး6ဦးကြာဆုံးခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်။မေလ20ရက်နေ့မှာလဲပလက်ဝါမြို့နယ်နဲ့ကြောက်တော်မြို့နယ်ဆက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ်
။ဒူးချောင်းရွာရဲ့အနောက်ဘက်9ကီလိုမီတာခန့်အကွာမှာအဲ့ဒီအား300ကျော်ပါတဲ့ဓမ္မစစ်ကြောင်းကိုဒီခိုင်တပ်တော်ကမန်ဒိုတွေကနေပြီးတော့ဖြတ်တောက်တိုက်ခိုက်ခဲ့တာရှိ။ဒီအချင်းတို့အတွင်းဖြတ်တောက်တိုက်ခိုက်မှုမှာဓမ္မစစ်တပ်ဘက်ကနေပြီးတော့ဆေးဦးအထက်ကြားဆုံးပြီးတော့ဒဏ်ရာရတာအများကြီးရှိတယ်ဗျ။
ဒီတိုက်ပွဲအတွင်းတမတော်ဘက်ကထိခိုက်ကြဆုံးမှုများပါတယ်လို့ AA ဘက်ကပြောပေမဲ့တီးခြားအသိမပြုနိုင်သေးပါဘူး။မနေ့ကလည်းစစ်ရေးတင်းမာနေတဲ့ဗူဒီတောင်မြို့နယ်ကြာညိုပြင်ကျေးရွာကဆက်လီမောင်းတမတော်ဦးတိတ်ဆုံးခဲ့တယ်လို့ဒီတိတ်ဆုံးမှုမှာအရဝတ်နဲ့ရခိုင် AA တပ်ဖွဲ့ကနေကပ်ဖြတ်ခဲ့တယ်လို့တမတော်သတင်းထုတ်ပြန်ရေးဖွဲ့အတွင်းမှဘုံမှုချုပ်စွန်မင်းထွန်းကအခုလိုပြောပါတယ်
။ကြာညိုပြင်ကရောက်နေတော့ပဲဟို AA ဖွဲ့တိရနေရတာဖြစ်တယ်။သူဆိုဝင်နိုင်သွားတော့သူအဲ့ဒီမှာလာပါတယ်ကြာ။အဲ့ဒီမှာတော့ရောက်ဝတ်စင်ထားတဲ့ခိုင်လေးရောက်ဆိုင်ကျနဲ့ရောက်လာတယ်လို့ပြောတယ်။တပည့်နဲ့ဘူးကြီးရောက်မျိုးလိုက်ဖို့ကိုပြောတယ်လေ။ငါမောင်းတဲ့တော့လိုက်မပို့နိုင်ပါဘူးများတော့စကားနဲ့ရဖြစ်ပေကြ။ဒီလိုကနက်နဲ့ပြေးသွားတယ်ခါနဲ့ထိုးသွားတယ်လို့ပြောပါတယ်။အဲ့ဒါတော့လက်ကမ်းမှာတော့ခုအမှုဖွင့်ထားတယ်ပေါ့
။အေးပြန်ကြရေးတာဝန်ခံခိုင်တုခကတော့ကြံညူပြင်ရွာသားကိုအေးဖွဲ့ကနေတပ်ဖြတ်ခဲ့တယ်လို့သတင်းထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ပြောပါတယ
်။အဲ့ဒါတော့ကျွန်တော်တို့လည်းလုံးဝပတ်သက်နေရှိဘူး။ဒါတမစစ်တပ်ကနေပြီးတော့အဲ့ဒီလူကိုဆက်လက်နဲ့လိုက်ကိုခိုင်းဒါပေါ့နော်ပေါ်တာဆူတာလို့ဒါမျိုးခေါလူကအဲ့ဒါမပို့ဘူးမပို့တဲ့ခါကျတော့ဒီတော့အဲ့ဒါမပို့ရကောင်းလားဆိုပြီးတော့ဟိုအဲ့ဒီလူကိုအမျိုးအသေးနဲ့နေပြီးတော့ပြစ်တတ်တာပေါ့
။မြမသမတော်နဲ့ရခိုင်လက်နက်ကင်အေးဖွဲ့တို့ကြားမေလအတွင်းမှာစိုက်ပွဲတွေဆက်ဆက်ဖြစ်ပွားနေတယ်လို့စိုက်ပွဲတွင်အရတားတွေထိခိုက်ဒေဆုံးမှုတွေကလည်းများပြားလာနေပါတယ်။မေလ16ရက်နေ့ကကြောက်တော်မြို့နယ်မြောက်တောင်ကျေးရွာနဲ့မာလာကျေးရွာကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ကျောင်းလေးရွယ်ကလေးငယ်တူတေဆုံးပြီးတော့ဇနီးအောက်ကလေးတွေနဲ့ရွာသား၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တမတော်နဲ့ရခိုင်တပ်တော်အေအေတပ်ဖွဲ့ကြားစိုက်ပွဲတွေကြောင့်အရတား30ကျော်တေဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူ90ကျော်စစ်ဘေးတန်းချောင်နေရတဲ့ဒုက္ခသည်4000ကျော်ရှိနေတယ်လို့ရခိုင်ရေးကူညီဆောင်ရွက်နေတဲ့လူမှုဖွဲ့စည်းတွေကနေစည်းရင်းပြုစုထုတ်ပြန်ထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American အတန်ရဲ့ကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 50 51နဲ့ဒုတိယနာရီဝက်မှာလိုင်းလံမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်လုပ်ချက်ဣရိယာတုံအင်္ဂလိပ်သင်ခန်းစာတခါဥကျော်စံသားရဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာတော့
ဘုန်းကြီးဆရာတော်တပားဆိုတာကလူတွေကိုယဉ်ကျေးအောင်လိမ္မာအောင်ထိန်းသိမ်းရမယ်။သူကစဆဲပြနေတယ်ဟေ့ဆိုတော့လူတွေဘယ်လိုဆုံးမလဲ။သူ့ရဲ့ဒီရိုက်ခတ်မှု
မြန်မာပြည်တွင်းမှာဘာသာရေးအစွန်းရောက်သူတွေကြောင့်နိုင်ငံနဲ့ဗုဒ္ဓသာသနာတော်ညှိုးနှံစေမှုတွေအကြောင်းအမေရိကန်ကိုခေတ္တကြွားရောက်လာတဲ့တန်ကာတော်တပားနဲ့ဥကျော်စံသားဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြက်ဥကျော်စံသားနဲ့အတူကျွန်မကောက်နှုတ်စူးစီးတင်ပြပေးထားတာကိုနှားဆင်ကြရမှာပါရှင်
။ Belt and Road concerns remain. ကမ္ဘာလမ်းစီမံကိန်းမှာဆွေးနွေးစရာတွေရှိနေတယ်ဆိုတဲ့ကောင်းစနဲ့ TaipeiTimes.com မှာ Sumit Kumar ရေးသားထားတဲ့ဆောင်ပါကိုဖတ်ရပါမယ်။ပြီးခဲ့တဲ့ April လကကျင်းပခဲ့တဲ့ဒုတိယကြိမ်မြောက်ကမ္ဘာလမ်းစီမံကိန်းနိုင်ငံတကာအစည်းအဝေးကိုရုရှားသမ္မတဗလာဒီမာပူတင်ဒေါန်ဆန်စုကြီးစားရတင်ရှားတဲ့နိုင်ငံတော်ခေါင်းဆောင်တွေတက်ရောက်ခဲ့ကြတယ်လို့စရေးပါတယ်။တရုတ်နိုင်ငံရဲ့ဒီကမ္ဘာလမ်းစီမံကိန်းဟာ2013မှာအစပြုခဲ့ကဒေသတွင်းနဲ့ကမ္ဘာအခင်းကျင်းကိုပြန်လည်ပုံဖော်ဖို့တရုတ်အစိုးရရဲ့ရည်ရွယ်ချက်အကြီးမားဆုံးစီမံကိန်းတစ်ခုဖြစ်ပါတယ်။ဒီစီမံကိန်းဟာလမ်းပန်းဆက်သွယ်ရေးစတဲ့အခြေခံအဆောက်အဦစီမံကိန်းလိုရေပူရအဖြစ်စုမြင်ခဲ့ကြပေမဲ့ဒေသတွင်းနိုင်ငံရေးပူးပေါင်းဆောင်ရွက်မှုကုန်သွယ်ရေးချုံးဝင်မှုပနာယေဆူဇီမူလူလူချင်းဆက်ဆံမှုတို့အတွက်လည်းရည်ရွယ်ထားတာဖြစ်ပါတယ်တဲ့။တမဒရှိချင်းပင်ဟာတရုတ်နိုင်ငံရဲ့နိုင်ငံရေးစံတမန်ရေးအသိပညာရေးစီးပွားဘဏ္ဍာအရင်းအမြစ်တွေကိုသုံးပြီးဒေသတွင်းနဲ့ကမ္ဘာပေါ်မှာစင်ခေါ်သူမရှိတဲ့အင်အားကြီးနိုင်ငံဖြစ်ရေးကြိုးပမ်းနေတာလည်းဖြစ်တယ်လို့ဆိုပါတယ်။ဒီအတွက်ငွေအရင်းအမြစ်တချို့ကိုလည်းတရုတ်ကထုတ်သုံးထားပြီးဖြစ်ပေမဲ့ဒီစီမံကိန်းဟာတရုတ်ရဲ့ကြွေးထောင်ကြောက်ကြားရောက်ဆင်နိုင်မဲ့စီမံကိန်းဖြစ်တယ်လို့ဆိုရင်းနေရာရှိနေပြီးတေယုတ်ပါကေရှန်စီဝဲဇင်ဂျန်နဲ့သီရိလင်ကာကဟန်ဘန်ဘိုထာစိတ်ကန်းတို့ကိုနမူနာပေးထားပါရယ်မလေးရှားကတော့သူတို့နိုင်ငံရဲ့အစီအပဲနဲ့အနောက်ဘက်ကန်ယူရန်ကိုဆက်ဆက်ပြင်မဲ့တခြားလမ်းစီမံကိန်းကိုဆိုင်းငံ့ထားတယ်လို့ဆိုပါရယ်ရှီကျင်းဖင်ကတော့ကမ္ဘာလမ်းစီမံကိန်းဟာတေယုတ်အကျိုးစီးပွားတစ်ခုတည်းကိုသာမဟုတ်ဘဲနိုင်ငံပေါင်းစုံနဲ့ကမ္ဘာစီးပွားရေးပွင့်လင်းလာရေးအတွက်လည်းရည်ရွယ်တယ်လို့ဆိုပါရယ်တဲ့ပွင့်လင်းမြင်သာမှုအပြည့်အဝရှိစေရမယ်လို့လည်းပြောတယ်လို့ဆိုပါရယ်သို့တော်လည်းပဲတရုတ်ကောင်ဆောင်ကဘာပြောပြောဒီစီမံကိန်းနောက်ွယ်မှာတရုတ်အနေနဲ့အာရှနဲ့ကျန်ကပ္ပဒေသတွေမှာအင်အားကြီးစုရေးဆိုတဲ့ရှုဝက်အကြံစီရှိနေတယ်ဆိုတာတရုတ်ရဲ့စစ်တပ်ခိမီးရေးတိုင်ဝမ်အပေါ်ဆန့်ကျင်မှုပုံမပြင်းထန်လာတာတောင်တရုတ်ပင်လယ်ကိစ္စအိန္ဒိယနဲ့မကြာခင်ကဖြစ်ပွားခဲ့တဲ့ဒေါက်လမ်ပြဿနာစတာတွေကိုကြည့်ရင်သိနိုင်ပါတယ်လို့ရေးထားပါတယ်တရုတ်ပါကစ္စတန်စီးပွားရေးဇင်းညာနေတာဆိုရင်အိန္ဒိယကသူတို့ပိုင်တယ်လို့ပြောထားပြီးပါကစ္စတန်ကစိမ့်ပိုက်ထားတဲ့ကက်ရှမီးယားနယ်ကိုဖျက်သွားတဲ့အတွက်ဒါအိန္ဒိယအထုပ်ရှားအနာကိုထိပါတယ်ဆိုပြီးအိန္ဒိယကကန့်ကွက်ထားတယ်လို့လည်းပြောပါတယ်ဒါမဆန်းပါဘူးတဲ့အမေရိကန်ပြည်ထောင်စုကလည်းဒုတိယအကြိမ်ဒီတရုတ်ကမ္ဘာလမ်းစီမံကိန်းကိုကိုယ်စားလှယ်တောင်မစစ်လွှတ်ခဲ့ပါဘူးတဲ့အိန္ဒိယနဲ့အတူရပ်တည်နေပါတယ်အိန္ဒိယဟာသူ့ရဲ့ Act East Policy ရအစ်တန်အရှာနိုင်ငံနဲ့ဆက်ဆံရေးအစီအမြင့်လာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီဒေသငင်းကြံလုံခြုံရေးတိုးမြင့်မဲ့မဟာဗျူဟာကိုချမှတ်ထားတယ်လို့ဆိုပါတယ်။ယမန်နှစ်ကပြုလုပ်ခဲ့တဲ့အမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယတို့ရဲ့လေးနိုင်ငံလုံခြုံရေးဆွေးနွေးပွဲဟာတရုတ်ကိုထိန်းချုပ်ရေးအတွက်ဖြစ်တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။
ဒီဟိန်းဒူအွန်လိုင်းသတင်းစာမှာတော့မေလ23ရက်နေ့စနဲ့ရိုဟင်ဂျာတွေနေရပြန်ပို့ရေးဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာကိုလည်းပြောပြချင်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်နီးပါးကမြန်မာပြည်တွင်းနှင်းပန်းနှိပ်စက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေက3သိန်းနီးပါးကိုအထောက်အထားကတ်တွေထုတ်ပေးပြီးဖြစ်ကြောင်းနဲ့အစာချီထားပါတယ်။ ဒါဟာအိန္ဒိယကိုလိုနီခေတ်ကမြန်မာပြည်ဘက်ကိုရောက်လာကြတဲ့မွတ်စလင်တွေလို့ယူဆရတဲ့ရိုဟင်ဂျာတွေအတွက်ကြိုးဆိုရမယ့်တိုးတက်မှုတရားဖြစ်ပြီးမြန်မာအစိုးရကတော့သူတို့ကိုနိုင်ငံသားဖြစ်ခွင့်ညှင့်ပယ်ထားတာဖြစ်ပါတဲ့2019ခုနှစ်ဩဂုတ်လတုန်းကအာဆာဆိုတဲ့ရိုဟင်ဂျာစစ်သွေးကြွအုပ်စုကရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာအပေါ်မှာမြန်မာစစ်တပ်ကလိုက်လံရှင်းလင်းရာကနေရိုဟင်ဂျာ9သိန်းကျော်နေဆက်ဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဝင်လာမဆဲဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးအတော်လေးအခက်တွေ့ကြရပါတယ်။ရိုဟင်ဂျာတွေကိုခဏတစ်ဖြုတ်ရောက်လာသူတွေလို့ယူဆထားပေမဲ့နှစ်နှစ်ကျော်ကြာလာတဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်အစိုးရကဆက်ပြီးတော့တင်ကြီးမခံနိုင်တော့ပါဘူး။တရုတ်နိုင်ငံရဲ့ဖိအားကြောင့်2018ခုနှစ်ဇန်နဝါရီလမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ဟာရိုဟင်ဂျာတွေနေရပြန်နိုင်ရေးလက်မှတ်ရေးထိုးခဲ့ကြပေမဲ့ပြန်ဖို့တင့်တဲ့အခြေအနေမရှိတာကြောင့်ဆိုပြီးကိုယ်သဘောနဲ့ကိုယ်ပြန်မဲ့ရိုဟင်ဂျာတယောက်တလေတောင်မရှိခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးက2019မတ်လမှာကုလသမဂ္ဂအစည်းအဝေးမှာပြောပြခဲ့ပါတယ်။အိန္ဒိယနိုင်ငံကတော့ရိုဟင်ဂျာတွေကိုယ်စံတာနဲ့ကိုယ်နေရပြန်နိုင်ရေးဖိအားပေးနေမယ့်အစားမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့နဲ့သူတို့ရဲ့အိမ်ပြန်ခရီးအန္တရာယ်ကင်းဘေးရှင်ရေးတောင်းဆိုနေကြတဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အကြောင်းလူ့ခွင့်ရေးအဖွဲ့ရဲ့တောင်အာရှဆိုင်ရာညွှန်ကြားရေးမှူးဖြစ်တဲ့ဆောင်းပါရှင်မနတ်ရှိဂန်ဂူလီကရေးသားထားပါတယ်ရှင
်။ဗဇာကြီးရပိုင်းလုံးကပြောင်းစုထွက်တော်ကနေပြီးတော့တည်ပြုလိုက်တဲ့အလုသမားရေးရငင်းပွားမှုဖြစ်ရှင်းဥပဒေပြင်ဆင်ခြင်းနဲ့ပတ်သက်ပြီးတော့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဘက်ကကန့်ကွက်နေကြပါတယ်။ဒီဥပဒေအရလူမားတွေအခွင့်အရေးညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလူသမားတွေဘက်ကအခွင့်အရေးနှင်းနာဆုံးရှုံးမှုဖြစ်တယ်လို့ယူဆကြပါရယ်။လာမယ့်အင်္ဂါနေ့ညဒိုင်လီလိုက်ဆင်းနူးပွဲမှာတော့မကြာခဏဆိုလိုဖြစ်နေတဲ့ဒီအလူသမားကြီးရအငင်းပွားမှုတွေနဲ့လူသမားအခွင့်အရေးကိစ္စတွေကိုဆွေးနွေးမှာဖြစ်ပါရယ်။ပါဝင်ဆွေးနွေးမိများလူရဲ့သွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်လီလိုက်အစီအစဉ်နှွှန့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါရယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့မြင်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါရယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင
်ဗျာ။ဒါမဲ့စနေညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရဆိုရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးတော့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရပါမယ်။ဒေါ်လလတန်ကစီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်။
ဒီကနေ့မြင်တင်ပြမယ့် ATM အသုံးကတော့
a slap on the wrist
ဖြစ်ပါတယ်ဆာလုံးပေါင်းက a တခါတခု s l a p slap a slap ကတခါရိုက်တာပုတ်လိုက်တာ t h e the w r i s t the wrist ကလက်ကောက်ဝတ်လို့အဓိပ္ပာယ်ရပါတယ်စကပိုက်ခလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကောက်ဝတ်ကိုရိုက်လိုက်တာပုတ်လိုက်တဲ့သဘောပေါ့ရှင်လူတူဦးအပြစ်လို့ရင်လှုပ်တဲ့အပြစ်နဲ့ကိုက်ညီတဲ့အပြစ်ဒဏ်ကိုဥပဒေအရတော့ခံရစမြဲပါဒါပေမဲ့လူကိုခင်လို့မူကိုပြင်လို့ရတယ်ဆိုတဲ့လူဖွဲ့စည်းမျိုးမှာဆိုရင်တော့ပြစ်မှုကဘယ်လောက်ပဲရှိလေပါစေဘယ်သူသားဘယ်သူသမီးဖြစ်ပါတယ်ဆိုရင်ကျူးလွန်တဲ့အပြစ်ကြောင့်ခံတဲ့အပြစ်ဒဏ်ကိုမခံရပဲအပြစ်ပေးမခံရတာတက်တက်တသားပေါ့ပေါ့တန်တန်ပဲအပြစ်ပေးခံရတာမျိုးကို slap on the wrist ဆိုပြီးတင်စားပြောလို့ရှိပါတယ်ဆိုလိုတာကတော့လက်ကိုပုတ်ပြီးတံပေးလိုက်ုံနဲ့ပြီးသွားတဲ့အပြစ်ဒဏ်မျိုးပေါ့ရှင်ဒီသုံးနှစ်ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John is the son of a business tycoon He was involved in a bad accident which was his fault But the police let him go with a slap on his wrist, which angered the other party.
John ကစီဝိုင်းလုပ်ငန်းရှင်တထေကြီးတူရဲ့သားပေါ့သူကားတိုက်တာတော်တော်လေးအချိန်ကြီးဆိုတယ်သူ့ဘက်ကအပြစ်ဖြစ်ပြီမယ်ရဲကသူ့အပြစ်ကိုပေါ့ပေါ့တန်တန်နဲ့ပဲလွှတ်ပေးလိုက်တယ်ဟိုဘက်အဖွဲ့ကတော့ဒေါသထွက်တာပေါ့လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင်
John is the son of a business tycoon. He was involved in a bad accident, which was his fault. but the police let him go with a slap on his wrist, which angered the other party. A slap on the wrist.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့အကြံအသုံးပဲဖြစ်ပါတယ
်။အမေရိကန်ဆန်နေချင်းအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလတာစီစဉ်ပို့ချပေးနေတာဖြစ်ပါရဲ့ရှင်။ကျမတို့ VO မြန်မာပိုင်းဌာနကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကိုရေဒီယိုအသံဖိုင်ရောဗီဒီယိုဖိုင်ဖြစ်နေပါ VO ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့လေ့လာနိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာပုဂ္ဂိုလ်တချို့ရဲ့အစွန်ရောက်မှုကြောင့်တိုင်းပြည်သိခါကျဆင်းပြီးဗုဒ္ဓသာသနာညှို့နှမ်းပဲဖြစ်နေတယ်လို့စာရေးဆရာမင်းတုံညဗုဒ္ဓတက္ကသိုလ်လို့လူသိများတဲ့ဆရာတော်ဦးအိတ်တရိယာကမိန့်ပါတယ်။ဒီလိုလောက်ရကိုဟန်တာဖို့ဘသူတွေမှတာဝန်ရှိတယ်ဆိုတာကိုလည်းဆရာတော်ကထောက်ပြပါတယ်။အသေးစိတ်ကိုတော့အမေရိကန်ပြည်ထောင်စုကိုဘာသာရေးဆွေးနွေးဟောပြောဖို့ကြွားရောက်လာတဲ့ဆရာတော်ဦးအိတ်တရိယာနဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ပြီးတင်ပြထားပါတယ်ရှင်။
ဒီလိုじゃအခုမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်မရှိတဲ့ဆိုးရတဲ့စီးရင်ထဲမှာပါနေပါတယ်။အဲ့ဒီကိစ္စကိုစင်ချာနေနဲ့ကာကွယ်ပြီးတော့ပြောမယ့်အခြေအနေမျိုးကြုံခဲ့ပါလားဗျာ
။ဦးဇင်းတို့ဘာသာအချင်းချင်းအရာကတော့အားလုံးလွတ်လပ်တယ်လို့ဦးဇင်းတို့ဘာလို့လဲဆိုအခုဆိုရင်ဦးဇင်းတို့ပြည်တွင်းထဲမှာဦးဇင်းကိုယ်တိုင်လည်းပဲဟိုခရစ်ယာန်နော်မွတ်စလင်ဟိန္ဒူဦးဇင်းတို့ဗုဒ္ဓဘာသာဘာသာရေးခေါင်းဆောင်တွေအားလုံးစုပေါင်းပြီးတော့ငြိမ်းချမ်းရေးဟောပြောတာတွေအတူတူဟောတာတွေဦးဇင်းတို့ပြည်တွင်းထဲမှာလုပ်နေကြတယ်အဲ့တော့ဦးဇင်းတို့ဒီဘာသာအရာနဲ့တယောက်နဲ့တယောက်ဟိုရိုက်ကြတယ်ဆိုတာထက်ပေါ့နောက်ွယ်ရမြောက်ပေးလို့တခြားပဋိပက္ခတွေကြောင့်ပဲဖြစ်တာပဲနော်ဒကာကြီးတို့လည်းသိတဲ့တိုင်ပဲဦးဇင်းတို့နိုင်ငံမှာဒီဘာသာပေါင်းစုံရှင်တွဲပြီးနေနေကြတာအများကြီးပဲဒါဦးဇင်းတို့စုလင်နာမာရေးဆိုရင်ကြီးအထင်ရှားပဲဟုတ်တော့မလားဟိုတခြားကြောင့်အနေနဲ့တော့ဖြည့်ဆည်းခဲ့တာတယောက်နဲ့တယောက်ဟိုပဋိပက္ခကြောင့်ဖြစ်တာမျိုးမရှိဘူးအဲ့ဒီခုနကပြောတဲ့တွေးထိုးလုံးစုံမှုတွေကြောင့်ဦးဇင်းတို့နိုင်ငံမှာဒီပဋိပက္ခတွေကဖြစ်နေကြတာပေါ့
ဆိုမူအနေနဲ့တိုင်းပြည်မှာဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတာ
အဲ့ဒါတော့မဟုတ်ပါဘူးဦးဇင်းတို့လက်မခံပါဘူးဦးဇင်းတို့နိုင်ငံမှာအားလုံးခုနကပြောတဲ့ချက်ချောင်းရှိတယ်ဟိန္ဒူချောင်းရှိတယ်အကုန်လုံးလွတ်လပ်ဆိုတာသူ့အနေနဲ့သူကိုယ်ဝယ်နေကြတာပဲဒါနဲ့ပတ်သက်ပြီးတော့လည်းဥပဒေအရလည်းကန့်ထားတာတားမြစ်ထားတာဘာမှမရှိပါဘူးနိုင်ငံရေးရှုထောင့်ရတော့ဦးဇင်းတို့ဘုံကြီးဒီချောင်းတွေကိုယ်တိုင်နဲ့အဖြတ်ခံရတာပဲ2000ခုမှရေးဆိုရင်ဒါငွေကြေးရင်ချောင်းတွေဝင်ပြီးအစည်းအခမ်းနဲ့တပုံစကန်းစည်းလို့အစည်းအခမ်းရတယ်2000ခုချွာရောင်မာရေးဆိုရင်ဦးဇင်းတို့ဘုံကြီးကျောင်းနေ60နဲ့တကြောင်ချိတ်ပိတ်ခံရတယ်။အဲ့တော့ပြောချင်တာအရာကတခြားပါတာတခုတည်းတင်ဒီလိုဖြစ်တာမျိုးမဟုတ်ဘူး။ဒီခုနကပြောခဲ့တဲ့အာနာရှင်နေကြောင်ဘာရာတိုင်းဒါအတူတူဖြက်စီးတာ။ကိုယ့်ရဲ့အတွင်းထဲမှာအရာလူတွေအရာကတော့တယောက်နဲ့တယောက်ခုနကပြောခဲ့တဲ့ဖြက်စီးခြင်းနှမ်းမှုခြင်းကတော့ဘာမှမရှိပါဘ
ူး။ဥယျာဉ်ရသူတို့ရဲ့တချို့အဆုံးနှုံရဆိုရင်သူတို့ကအစွန်ရောက်ဗုဒ္ဓဘာသာတွေလို့သတ်မှတ်ကြပါတယ်။ဒီလူတွေရဲ့အဆုံးရောက်မှုကိုဦးဇင်းကထောက်ပြတယ်ရှင်းပြတယ်ဆိုပြီးတော့ဦးဇင်းကကြော်ကြတဲ့ပုဂ္ဂိုလ်တွေကဖြစ်ပါတယ်ဆိုတော့အဲ့သူတို့ရဲ့အဆုံးရောက်မှုကိုဘယ်လောက်ထိအန္တရာယ်ကြီးတဲ့ကိစ္စလို့ဦးဇင်းနဲ့မြင်ပါလဲဖြစ်
သူရဲ့ပြောဆိုမှုတွေအားဆိုလို့ရှိရင်သူကိုယုံကြည်နေတဲ့လူတွေလည်းရှိတယ်လေသူနောက်လိုက်တယ်သူတပည့်တွေပေါ့နော်အဲ့တော့သူပြောနေတာတွေကကြည်ကြည်လိုက်ဘာလို့လဲဆိုတော့လူတတမားကြည်လင်းနော်ဒါဖရားလည်းခိုးတယ်သူအကုန်လုံးဒါထောင်ကြခဲ့တာတွေအခုဒါဥပ္ပုန်ညိုတက်တာလဲဒါအထင်ရှားပဲအဲ့ဒီလိုပုံကိုသူကနေပြီးတော့လူတဓမ္မကြည်လင်းရဲ့ဆရာဖြစ်ပါတယ်နော်ဒီအားပေးနေမှုတွေကမျက်ဝါးထင်ထင်တွေ့နေရတယ်ပြီးတော့သူပြောနေတာတွေဆဲနေတာတွေနော်ဟိုယူဝင်ရဟုတ်တော့မလားဒါအားလုံးကိုဦးဇင်းတို့တော့သူဆဲတဲ့စကားလုံးတွေကိုပြန်ပြောဖို့ဟာအင်မတန်ခက်တယ်ပေါ့နော်အဲ့တော့ဘုန်းကြီးဆရာတော်တပါးဆိုတာကလူတွေကိုယဉ်ကျေးအောင်လိမ္မာအောင်ထိန်းတရမယ့်သူကဆဆဲပြနေတယ်ဟေးဆိုတော့လူတွေဘယ်လိုဆုံးမမလဲသူရဲ့ဒီရိုက်ခတ်မှုဟာဘာသာအနေနဲ့ကြည့်ရင်အင်ပဒံမဆိုးတယ်။နိုင်ငံလည်းတိတ်ခါကြတယ်။ကလေးတွေကိုယဉ်ကျေးအောင်ဆုံးမဖို့ဟာဒီမှာလည်းအင်ပဒံခတ်သွားတယ်။အဖုံကြီးကစံပြဖြစ်ရမှာစံပြမဖြစ်ဘဲနဲ့သူကဆိုလို့ရှိရင်တာမန်လည်းမဟုတ်ဘူး။စာချုပ်ဖုံကြီးတပါးလည်းဖြစ်တယ်၊ဓမ္မဂတိကလည်းဖြစ်တယ်။နော်တကယ်ဟိုတိုက်တာကြီးရဲ့အဆိုလို့ရှိရင်လည်းနာမည်ကျော်တန်ခါ3000ကျော်နေတဲ့ចောင်းကြီးမှာဟေးဆိုတော့အများကြီးပုတ်ပြီးထိခိုက်တယ်။တာမန်ဖုံကြီးတပါးပြောနေတာထက်ကိုပို့ဆိုးတယ်ပေါ့နော
်သူကဒီဗုဒ္ဓသာသနာဟာကွယ်ပြောက်သွားမယ်ဒီမွတ်စလင်ဖွင့်မှုလာရင် Islamization ဖြစ်မယ်ဆိုရဲဆိုရမှုသူကပြောတတ်ပါတယ်ဒါကတော့လူချင်းတွေကိုပြောတော့ဗျာဆိုတော့သူအနေနဲ့ဒီဗုဒ္ဓသာသနာတွေကဘုရားအဆုံးအမတွေကတစုံတရာများကုကပြီးတော့သူလုံးနေတဲ့အလုပ်မှန်တယ်ဆိုရဲကြောင့်ပြန်စီရောအထောက်
ဘာမှမရှိပါဘူးတက်တည်ပြတဲ့အထောက်ထားလည်းဘာမှမရှိပါဘူးတကယ်ရတော့သူကတော့ငုံတရားကိုအခြေခံပြီးတော့ငါနဲ့မတူရင်ငါရန်တူလုံနေတာပဲဒါပေမဲ့သူကောက်ကြောင်းနေမှာပြန်ကြည့်ဒီလူကိုအခုကြိုက်တယ်ရေဆိုရင်နောက်တစ်ခါကျရင်သူမကြိုက်ဘူးပြောရင်ပြောတာတချင်ရတူတော်ဆန်းစုကြည်ကိုထောက်ခံတဲ့အပိရေလို့သူပြောခဲ့တာပဲအခုကြတော့လေတောင်ဆန်းစုကြည်ကိုရန်သူအတွင်နဲ့သူတိုက်ခိုက်နေတာတချင်ရလည်းခုနပြောလို့ဆေအနာရှင်နေကျန့်ဖို့တွေကိုသူမကောင်းလို့ဝီလိုမှတ်တမ်းနေတောင်ရှိတာအခုကြတော့လေဒီကိုစတီကျူးချင်းကိုကောင်းနေဆိုပြီးပြန်လုံတာပြောချင်တာရသူဟာဘာရဲ့ခုနပြောတဲ့တခြားဝါဒတွေရှူတောင်းနေအဲ့လိုကြောင်းမဟုတ်ဘူးကြိုက်ချင်းမကြိုက်ချင်းဆိုတဲ့အမုန်းတရားပေါ်မှာအခြေခံပြီးသူသွားနေတာကိုပဲဦးစင်တွေ့ရတယ်ပေါ့နော်
ဆိုသူရဲ့လူရဟာဗုဒ္ဓဘာသာအတွင်းတိုက်စီဖို့အတွက်လည်းအထောက်ပံ့မဖြစ်သလိုဗုဒ္ဓရဲ့အဆုံးအမကိုတစုံတရာနဲ့ကိုးကားပြီးအကြောင်းပြစရာမရှိဘူး
။အကြောင်းပြစရာမရှိတဲ့အပြင်ကိုတာရဏာကိုပို့ပြီးဖြတ်နေတယ်လို့မျိုးဖြစ်နေတာပေါ့နော်။သူကြောင့်အများကြီးပြက်လာတယ်
။ဆိုတော့ဒီကိစ္စမှာသူ့ကိုသံဃာမဟာနာကအဖွဲ့သာသနာအာဏာပိုင်အဖွဲ့လို့ဆိုပါတော့ဗျာ။ဓမ္မစစ်နဲ့သူ့ကိုအရေးယူတာဟန်တာတာမျိုးမလုပ်နိုင်ဘူးဗျာ
။ဟိုသူကနပြောတဲ့ဟိုဆဲလိုက်တုံးကပြီးတော့လူတက်တမကြည်လင်းရဲ့ဆရာလို့ပြောလိုက်တုံးကတန်ခမာနာယကနေပြီးတော့သူ့ကိုတနှစ်တိတိတရားဟောပိတ်တယ်။ဒါပေမဲ့သူမလိုက်နာပါဘူး။ဦးဇင်းတို့ကရင်ပြည်နယ်ဘက်တွေတွားဟောတဲ့တိတ်ကြီးတွေပိတ်ပြီးတော့ပလင်မော်တက်ထိုင်နေသူစန့်ကျင်တယ်။အဲ့တော့ဓမ္မဇက်နဲ့အေးယူထားရင်အာနာဇက်နဲ့အေးယူရမှာဒီဒီရေတာဝန်ဖြစ်တယ်။ဒါပေမဲ့ဒီရေကြီးကနှာစည်းနေတာတွေကိုတွားတွေ့ရတယ်။နောက်အခုသူကတနှစ်ပြည့်သွားပြီဆိုပြီးတော့အခုတခါပြန်ပြီးတော့ဟောနေပြန်ပြီ။ဟောနေတော့နမတိကဘုရုမတာဝန်ရှိဆုံးလေဟေဆိုရင်မိခင်မစိုးရင်တိုက်ပကြီးဟာတာဝန်ရှိဆုံးဖြစ်တယ်။ဘာလို့ဆိုသူကစာတင်တိုက်ကြီး။သူတာဝန်ယူရမယ်သူကြောင်းကနေပြီးတော့ဒီပြည်တနာတွေဖြစ်နေတာ။ယနေ့တက်သည့်မစိုးရင်တိုက်တွေကနေပြီးတော့နော်သူ့ကိုထုတ်ပယ်ခြင်းစာကြည့်တဲ့ပြင်ဟန်တာခြင်းစာထွက်ခြင်း statement ထွက်ခြင်းဘာမှဥစဉ်လို့မတွေ့ရဘူး။နမတိအရေးကြီးဆုံးကမစိုးရင်တိုက်တွေ။နမနှစ်ကဥစဉ်တို့နိုင်ငံတော်တန်ခမဟာနာယကထွက်ဖြစ်နေရင်ဒါတားမြစ်ရမယ်ခုနကပြောခဲ့တဲ့ဓမ္မဇက်နဲ့သူထုတ်ရမယ်ဓမ္မဇက်နဲ့သူအရေးယူတာလောက်လာပြီးရင်ခုနပြောတဲ့ပြည်ရေးရသူလောက်ရမယ်အာနာဇက်နဲ့တွားရမယ်အဲ့ဒီဟာတွေပေါင်းလာတယ်ဆိုရင်သူ့ကိုထိတိရောက်ပြရမယ်အခုတော့ဟိုနေ့ကတော့တာဒနာရေးဝန်ကြီးကသူတို့ဟိုတရားစွဲဖို့ပြင်ဆင်နေပါတယ်ဆိုတော့ဟာလေးတခုတော့တက်လာတာတော့တွေ့တယ်ယနေ့တက်တီတော့ဘာမှတော့မတွေ့ရသေးဘူးပေါ့အ
ဲ့တော့တိုင်းပြည်ဂုံသိက္ခာဗုဒ္ဓသာသနာဂုံသိက္ခာညွှန်းနွမ်းမဲ့ကိစ္စကိုသီခံခွင့်လွှတ်နေကြရတယ်လို့စဉ်းစားစရာဖြစ်လာပါတယ်အဲ့တော့မစိုးရင်တိုက်တက်ကညာတော်သဘောကျနေသလားသံဃာမဟာနာကအဖွဲ့ကလည်းသူရဲ့လူရက်တကူများကောင်းတယ်လို့ထင်နေကြသလားပြည်ပြည်ကတော့သူနိုင်ငံရေးနဲ့သက်ဆိုင်မှာပေါ့ဗျာအခုနောက်နှစ်ခုကဘာသာရေးအဖြစ်ဘယ်လိုကြောင့်လို့သူပြထင်ပါလဲ
ဟုတ်ကဲ့ဟိုမစိုးရင်တိုက်တက်ကိုပြောရမယ့်ရေးဆိုရင်မစိုးရင်တိုက်တက်မှာကပထမဆရာတော်ကြီးတွေရှိတယ်ပေါ့နော်ဆရာတော်ဥယဇာဓမ္မတော်ဟေဆိုတာနိုင်ငံရေးနဲ့ထောင်ကျခဲ့တာတခါကြီးလို့လည်းအသိပါဒီဆရာတော်ကြီးတွေလည်းမရှိတော့ဘူးဆရာတော်ဥတည်ရင်တို့မရှိတော့ဘူးဆရာတော်ဥနိုင်ကတော့မရှိတော့ဘူးအခုကတော့နောက်ပိုင်းနိုင်ငံကတွေခေါ်တာပေါ့နော်အဲ့တော့နောက်ပိုင်းနိုင်ငံကတွေကဥစဉ်တို့အနေနဲ့ကတော့ရှောက်ချင်တာရအရင်ဆရာတော်ကြီးတွေကတမိုင်းကုန်ရှိခဲ့တဲ့နော်စာပေရနိုင်ငံရေးရအကုန်လုံးလူတွေတနိုင်ငံလုံးကကြီးညိုလေးစားရတဲ့ဆရာတော်ကြီးတွေဖြစ်တယ်ဆရာတော်ကြီးတွေရဲ့ဂုဏ်ဒိဋ္ဌာကိုစောင့်ထိန်းသောအားဖြင့်ဝေရသူတို့သူတို့ထုတိရောက်အောင်အရေးယူတင်တယ်သူတို့တာဝန်ယူရမယ်လိလိရှုနေတဲ့အတွက်ကြောင့်သူတို့ဟာဆရာသမားရဲ့တာဝန်လည်းမကျေဘူးတာဝန်ယူမှုတာဝန်ခံမှုဖြစ်ဘူးပေါ့နော်အဲ့ဒါကိုဥစဉ်တို့ကတွားတွေ့ရတယ်သူတို့အရင်မယူရတာဘာကြောင့်လဲဆိုတာတော့ဦးဇင်းတို့ကတော့မသိဘူးဒါပေမဲ့ဟိုမင်းအောင်လိုင်တို့ကိုယ်တိုင်အဲ့မှာဆွန်တော့ကတ်တာအားပေးနေတာတွေကတော့ဦးဇင်းတို့ကတာနိုင်ငံလုံးတွေ့မြင်နေရတဲ့တာရကတွေဖြစ်နေတယ်ပေါ့နော်ပြီးတော့နိုင်ငံတော်တန်ခါနာယကနိုင်ငံတော်တန်ခါမဟာနာယကအနေနဲ့ကတော့ဟိုတန်ခါရေးဒီအားလုံးရဲ့တာဝန်ကိုယူထားတာဖြစ်တယ်ယူထားတာဖြစ်တဲ့ဒီကြောင့်ဒီလူဟာမျိုးပေါ်ပေါက်လာရင်ထိတိယောက်တားမြစ်ရမယ်မတားမြစ်ဘူးရေဆိုရင်လူတွေကလည်းအထင်သေးလာမယ်တခြားနိုင်ငံတွေကလည်းအထင်သေးလာမယ်အခုဆိုလို့ရှိရင်ပဲပုံရိပ်ကအများကြီးထိခိုက်နေမှုတွေဖြစ်တာပေါ့နော
်ပြည်သူလူထုအများစုရဲ့သဘောထားကဘယ်လိုရှိပါလဲပြည်သူတွေကလည်းပဲဥပဒေစုရဲ့တရားဝင်မှာအများကြီးတွေးရပါတယ်ခင်ဗျာတချို့ကလည်းပဲ Facebook မှာကြည့်နေပဲလူလူလာလာထောက်ခံကြတဲ့လူလည်းရှိတယ်အဲ့ဆိုတော့သူတို့ရဲ့အခန့်ကဏ္ဍကဥစဉ်ဖျားဘယ်လိုမြင်ပါလဲခင်ဗျာ
အင်းပြောမယ်ဆိုရင်သူ့ဟိုလူတွေထဲမှာလည်းပဲဟိုသူရဲကောင်းဆိုပြီးတော့တင်ထားပြီးတော့လိုက်နေကြတဲ့လူတွေရှိတယ်ဒီနောက်ပိုင်းမှာတော့သူကပို့ပြီးတော့အော်အခုစရင်ဟိုခမ်းမရှိပါဟိုနေရဆိုလို့ရှိရင်ဒါဟိုတွတ်တော်တဲ့နေနေတဲ့နော်တမတော်သားတွေကိုဖျားလို့ကိုးခွေရမယ်ဆိုပြီးပြောလိုက်တော့လူတွေကပို့ပြီးတော့ဗာမကြည်နှက်မှုတွေပို့ဖြစ်လာတာပေါ့နော်ပြောချင်တာသူ့ရဲ့မှားယွင်းမှုတွေကဦးဇင်းတို့ဒီဘက်ရှိဝါရောင်တန်ဃာတွေကိုမန္တလေးရဆိုရင်ဦးဇင်းတို့ဆရာတော်ကြီးညောင်ရီမင်းကြီးဆရာတော်တဆာဝတန်တကာဆရာတော်ကြီးကိုလည်းရေးလေရေးတွေပြောလေပြောတယ်ငင်းငင်းဟိုပြောပွဲတွေလည်းသွားတယ်ဦးဇင်းတို့တန်ဃာတွေကနေရာတိုင်းမှာလိုက်ရှင်းပြတဲ့ခါကျတော့အခုတော့သူ့ကိုထောက်ခံတဲ့လူကတော့အင်မတန်အားနည်းလာပါတယ်။အရင်ကတော့တူမရှိတော့ပါဘူး
။သူအနာပိုင်းအတိုင်းဝိုင်းတွေကအစိုးရရေလို့မဟုတ်ဘူးပေါ့ဗျာ။အနာကိုခိုက်နှံတဲ့လူတွေထဲကတချို့ကဥရသူကို
ဆုံးကတ်တဲ့ကိုယ်ွယ်စသဖြင့်ရှိကြပါရဲ့ဆိုတော့သူတို့ကတော့နိုင်ငံရေးအတွက်ဆုံးခတ်နေတယ်အခုတနည်းရဲ့အစိုးရကိုတိုက်ခိုက်လုပ်တဲ့နေရာမှာအဆုံးတဲ့ဆိုပြီးသုံးနေတဲ့လူများသူတို့ပြသုံးတတ်ပြီပါလားအဲဦးဇင်းအနေနဲ့ကြည်လိုက်တဲ့အခါကျတော့အဲ့လိုတွေတွားတွေ့နေတယ်ပေါ့နော်ဘာဖြစ်လို့လဲဟေးဆိုတော့အခုဒါဟိုမင်းအောင်နိုင်လို့လေသူတို့တွားပြီးဆုံးကတ်နေရှိနေတယ်ပေါ့နော် လို့အားပေးနေတာဟာတနည်းအားဖြင့်ပြောရင်တာဏာကိုဖျက်ဆီးနေခြင်းဖြစ်တယ်လို့ဦးဇင်းတို့လည်းပြောခြင်းပါတယ
်ဆိုတော့အစိုးရအနေနဲ့ရောဘုရားပူကြီးမင်းအောင်နိုင်တို့မဟုတ်ဖဲနဲ့ပေါ့လေအရသာအစိုးရအနေနဲ့ရောသူ့ဘောမှာသဘောထားဘယ်လိုရှိနေမလဲလို့ဦးဇင်းဖျားသုံးသပ်မိပါလားဖျား
ရတအစိုးရနေရတော့ဒကာကြီးတို့ကတော့ရှင်းပါလေအခုဒါတို့လည်းပဲဒါဟိုတကယ်ဆရာတော်ကြီးတွေဒီမှာဟုတ်တော့မလားကိုယ်ကိုစီးကပ်နေကြတာပဲတို့ကတော့ဟိုတကယ်ကိုဒါရဏပြုတဲ့ယဟန်တော်တွေကိုလိုလားလေဒါပေမဲ့ဒါရဏကြီးဆိုတာကကင်တွေလို့အင်မတန်ခတ်တဲ့အရာဖြစ်တယ်ဥရတူကလည်းဥရတူရဲ့နောက်ွယ်ကခုနပြောခဲ့တဲ့လမ်းကြောင်းတွေရှိနေတဲ့အခါကျတော့ကင်တွေဖို့ခတ်နေတဲ့အခန်းကဏ္ဍတွေလို့လည်းပဲဦးဇင်းတို့ကတွားမြင်နေပေါ့နော်ဘာသာရေးဆိုတာထိလွယ်ရှားလွယ်တဲ့အတွက်ကြောင့်ဒါပေမဲ့တို့အနေနဲ့ဒီလိုအစိုးရတွေအဆုံးရောက်တာတွေကိုတော့မလိုလားဘူးဆိုတာတွေကတော့ဦးဇင်းတို့တွေ့ရပါတယ်တို့အမတ်တွေလည်းဒါဦးဇင်းတို့ဟိုတွေ့ရဆုံရတဲ့အခါမှာမေးကြည့်လိုက်တော့တို့လည်းဒီတိုင်းပြန်ပြောပါတယ်ဒီလိုဟာမျိုးကြီးတွေကိုမဖြစ်စေချင်ဘူးလို့ပြောပါတယ
်တင်ပါနောက်ဆုံးဆောက်ထားချင်တာကတော့ဥရသူမှာတော့သူပရိသတ်ဇူဘာသာရှိလို့ပြောတော့ဦးဇင်းဖျားအနေနဲ့ကတော့ဒီလမ်းစဉ်ဒီတရားတွေကိုဟောနေတာဘယ်တော့ကိုယ်ကလက်ခံတဲ့လူပရိသတ်တော်များများအင်အားရှိပါရဲ့လားဖျား
ဟုတ်ဦးဇင်းကတော့ဒီစာလဲရေးတဲ့ခါကျတော့စာပေဟောပြောပွဲ state အစီအမင်းဘော်ဒီမှာလည်းရှိတယ်ဒီတရားဟောဓမ္မဂရိကအနေနဲ့လည်းပဲတနိုင်ငံလုံးလှည့်ပြီးဦးဇင်းတရားဟောပါတယ်ဟိုပြီးခဲ့တဲ့တကြံကပဲဦးဇင်းတို့ရှင်ရောက်ပါဆရာတော်ကြီးကြောင်းမှာအာတရားစခန်းကျင်းပါလို့အဲ့ဒီမှာဦးဇင်းကိုယ်တိုင်တရားသွားပြတယ်တရားပြတာတွေလည်းဦးဇင်းတို့လုပ်ပါတယ်ဦးဇင်းတို့ရဲ့ဒီရှေးဟောင်ရောင်တန်ခါအဝင်းအဝိုင်းအကုန်လုံးတန်ခါရဲ့ဖွင့်ရက်တွေအဝင်းဝိုင်းရတော့အင်အားတူရနဲ့တူရှိနေပါတယ်
ဒုချဇန်ပါစီစဉ်ထုတ်လွှင့်ပေးနေတဲ့မြမအရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုကြာတာပရိနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါလေရှင်။ဒါအပြင် VOA ရဲ့ website လိပ်စာ bamis.voanews.com မှာဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA Bamis News မှာဖြစ်စေလည်းပြန်ပြီးတော့နားဆင်နိုင်ကြပါလေရှင်။အခုနားဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့ကဗျာဆရာခင်အောင်အေးပါကိုယုံကြည်တယ်လဲဆိုတာမျှဝေထားပါတယ်။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားတာပါရှင်။
ဒီကောင်ကတော့ဆောက်တယ်ရောသင်ရလို့ပြည့်ခါမှာဒီရန်ရင်ကြီးရာလေးရှိလိုက်ပြည်ကြီးရာလေးကဘယ်ရင်ကြီးတော့ဒီဖြစ်လိုက်ပြည်ကြီးမှုတွေကဟိုအရင်အားကက်ပြီးရဖြစ်လိုက်အဲဒီရင်ကြီးမှုတွေကလည်းနောက်ရင်ကြီးရာလေးဖြစ်လိုက်တဲ့ဖြစ်ခဲ့ရတာကအများကြီးပေါ့လေအဲတော့ဒီကူတိုင်းကလည်းကြာဆရာဖြစ်တဲ့တောင်လို့ကိုယ့်ရဲ့ရည်ရွယ်မှုတွေကြာပြီးထဲကတပုတ်ကရင်ကြီးတဲ့အချက်တခုလို့ကျေလိုက်ရတဲ့ကံလို့ကိုရင်ကျပြတင်ပါမယ်။ဟဲ့ကလေးကြွေဟဲ့ကလေးတကောင်ကိုတင်ချာပြီဆိုရင်နောက်ထပ်ဟဲ့ကလေးတကောင်ပြီးတော့နောက်ထပ်ဟဲ့ကလေးတကောင်ပြီးတော့နောက်ထပ်ဟဲ့ကလေးတကောင်နောက်ထပ်ဟဲ့ကလေးတကောင်ကိုတင်မုတ်ချတိကြဆိုတာဆက်မပြည့်ညာဦးပဲ။ဆိုတော့ကိုရဲ့ရင်ကြီးချက်နဲ့ပေါ့နော်ရင်ကြီးနေတဲ့သူတဲ့ဟာကိုစကားပြောမှုရရန်ခက်ခဲကြရတဲ့ဒီကြားလေးကတော့ကိုရင်ကြီးရဲ့ဆိုတာနဲ့ဆက်နွယ်နေတယ်ဒါပေမဲ့ဒီကြားကိုအဲဘယ်လိုရင်ကြီးလဲဆိုတော့ရှင်းပြဖို့တကြတော့ချိန်ရတဲ့ချိန်ကတော်လေးမလုံးမလုံးတကြမလို့ပြီးပြီးတော့ပြောပြခဲ့ဘူးပေါ့နော်တစ်ချိန်လုံးကတော့ငွေဘွားမှာတကယ်ဖြစ်ချင်းတကယ်လို့ဟုတ်ဖြစ်ရမည်ဆိုတာမျိုးကိုသင်ပြခဲ့ဘူးလေအဲ့တော့ကျူစားပဲဘဝမှာအရင်ကြီးကျက်ကြီးမှမျက်ပနဲ့ပြီးထားမယ်အရင်ကြီးတိုင်းလှုပ်လို့ရှိရင်ဒီကိန်းရင်ကြီးကျက်တိုင်းဖြစ်မယ်လို့ရင်ကြီးကျက်ပြီးလို့အချိန်ချင်းရှိခဲ့ပြီဒါပေမဲ့တစ်ချိန်ချိန်မှာကျတော့ဖြစ်ချင်တာလည်းမဖြစ်ရပါမဖြစ်ချင်တာလည်းဖြစ်ရပါဆိုတော့ကိစ္စမျိုးတွေအချိန်ချင်းကြာတဲ့အခါကျတော့တကယ်ဖြစ်ချင်တယ်လို့အုတ်ပြမည်ဆိုတဲ့ရင်ကြီးကလည်းပြပြခဲ့တယ်ပေါ့ရင်ကြီးကျင်းနဲ့တက်လို့ပြောရမယ်ဆိုရင်မဆုံးပါတော့မြန်မာလင်းနဲ့1996လင်းနဲ့ပေါင်း20လောက်ကတော်ဗျာဟိုးရာကနေပြောပေါ့နော်ဒီဘာမှမယုံကြည်တဲ့လူတရားရဲ့ဘဝကနေပြီးတော့အဲ့ဒီအချိန်မှာကိုယ့်ရဲ့အသက်40မှာဘုရားတရားကိုလေ့လာမိမှတ်သားမိစိတ်တည်ကြောင်းနေတော့တဲ့အချိန်ကအဲယုံကြည်တယ်လို့ င်းလို့ရတာပေါ့ဘာယုံကြည်ရလဲဆိုတော့အရင်ကဘာမယုံကြည်တယ်လဲဆိုရင်နောက်ဘဝကိုမယုံကြည်တာနောက်ဘဝမယုံတဲ့တန်တရားကိုမယုံကြည်တာပေါ့တန်တရားမယုံကြည်တဲ့တန်တရားကိုဘာလို့လဲတော့လို့ရမယ်နောက်ထပ်နောက်ဆက်တရားတွေပုံမှန်လဲယုံကြည်စရာမရှိတော့ဘူးလို့ဖြစ်တာပေါ့နော်ကိုယ်တည်းအတုံးတည်းဘူးဖြစ်တာပေါ့အဲဒီတောက်ဘဝကိုတောက်တလေးကျပြည့်နေမှာတရိတ်စင်းလဲဉာဏ်ဘဝနဲ့ပေါ့နော်တဘဝဖြစ်ဖြစ်တယ်ပေါ့ဆယ်လောက်ကြာပေါ့ဉာဏ်ဘဝအဲ့ချိန်မှာဘုရားတရားတော်ဒီကိုလိလာဖတ်ရှိပြီးတော့ပေါ့နော်ကိုသိကျင်လာရေဆရာဖွင့်နေတဲ့ဉာဏ်ဘဝဆရာယုံကြည်ပါလေအဲ့ဒီဟာဆရာယုံကြည်ပါလေဒါနဲ့ဒီအချိန်မှာလည်းပဲဒီယုံကြည်တဲ့အတိုင်းလုပ်နိုင်သလားဆိုတော့တကယ်တော့မလုပ်နိုင်ဘူးပေါ့နော်တကယ်ကြီးတော့ဒီကိုယုံကြည်ရစီကိုရောက်သွားမယ်လို့ကိုယ့်ကိုယ်ကိုတနည်းချင်းချတာပေါ့အဲ့ဒါလည်းပတ်သက်လို့လေအကူအတွားကလေးကလေးရေးဖြစ်တော့ကလေး25ပိုက်ရေးတဲ့ခဲရလို့ပြောညာလေး3ပိုက်ကိုရေးပြမယ်အဲ့ဒါကြီးကပဲသူ့ရဲ့ဒီနေ့ချိန်မှာပြင်ကြည့်ရပေါ့ဒီဒီဘာနာလ27ဒီဒီရဲ့အောက်ကတက်ပြင်ကြီးရဲ့အနက်တောင်ကြကျက်ဖြတ်ဒီဒီဘာနာလ27ဒီချက်နေဦးတယ်ချစ်တွေရခက်ခဲတာတွေမလွယ်ပြုပြုစေဒီတဏှာလာဆင်းရဲမမ္မထိုင်မြတ်တာဖြစ်ပြမှုစောင့်ကြည့်တာကျင့်နဲ့စကြဝဠာကျွန်တော်ရင်ကြည်ရနဲ့ပတ်သက်တဲ့အစီအစဉ်ပြောဆိုမှုတွေကျင့်လာပြီ
အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဗျူစီစဉ်ထုတ်လွှင့်ပေးခဲ့တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြကြရတာပါရှင်အခုမနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့တနအိဇာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ဒီကနေ့မနက်ဖြန်စီစဉ်ဆုံးမသက်ခင်မှာသတင်းအချင်းချုပ်ကိုဦးကျော်စံသားကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတနဲ့ကွန်ဂရက်လွှတ်တော်တို့အကြံပတိနီယစ်လုံးကိုကူစားပြုပြီးဆက်ဆပါပါရရှိထားတဲ့အခြေခံအဆောက်အဦတည်ဆောက်ရေးသဘောတူညီချက်ရဲ့ရုပ်ပြက်ပြုကွက်သွားခဲ့ပါပြီ။ဘိုလူးနင်းမနက်ကအင်ဂျူရောသမ္မတယုံကမှဒီမိုကရက်ပါတီဝင်လွှတ်တော်အမတ်တင်နဲ့ဆွေးနွေးဖို့စီစဉ်ထားတဲ့စီဝေးခံမှာဒေါ်နယ်ထရမ့်ကဒေါ်သာဒီနှုတ်ထွက်တော်တာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကသူ့ကိုအမှန်တရားထင်ရှားသလိုဆွဆဲတာကိုဒေါ်သာထွက်ပြီးနှုတ်ထွက်တော်တာလို့ဆိုပါတယ်။နန်စီပလိုစီကတော့သမ္မတဟာဒီစီကနှုတ်ထွက်တော်တာအခြေခံအဆောက်အဦတည်ဆောက်ရေးကိစ္စကိုဆွေးနွေးရမှာမလိုလားလို့တမင်ရင်မဲ့ချတာလို့ပြောပါတယ်။အလှူရှင်တွေကအလင်းအမြန်မကူညီရဘူးဆိုရင်ရမငွေကုန်ခန်းတော့မယ်လို့ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကဗိုလ်ဒူနီယာသတိပေးလိုက်ပါတယ်။သူတို့လုပ်ငန်းလေပတ်နေရတဲ့ငွေဟာဂျွန်လအလဲထိပဲခံတော့မှာဖြစ်တယ်လို့ဆိုပါတယ်ဒုက္ခသည်ပေါင်း5000ကျော်ရှိတဲ့ပါလက်စတိုင်းဒေသဂျော်ဒန်မြေအနောက်ဘက်ကမ်းမြောင်ဒေသဂါဇာကမ်းမြောင်ဒေသဂျော်ဒန်မြေအနောက်ဘက်ကမ်းဂျော်ဒန်လေဗနန်ဆီးရီးယားမှာရှိတဲ့ဒုက္ခသည်တွေကိုပညာရေးကျန်းမာရေးအပါဝင်မရှိမဖြစ်လိုအပ်ချက်တွေကိုသူတို့ဆောင်ရွက်နေတာဖြစ်ပါတယ်နေ့စဉ်နေ့တိုင်းနေ့လယ်မှာရမငွေပြက်လိုက်တက်ပင်မဲ့ဒီဒီချိန်မှာတော့အမေရိကန်ကသူတို့ထိုက်ဝင်ငွေတွေကဒေါ်လာ3,300ကိုဒေါ်နယ်ထရမ့်ကရုတ်တရက်ဖြတ်တောက်လိုက်တဲ့အတွက်ကြောင့်မကြုံစဘူးအခက်ကြုံလာရတာဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနဲ့ညီညာရေးဆွေးနွေးဖို့အဆင်သင့်မဲ့ရှိနေပြီလို့ပါကစ္စတန်ကကန့်ဟန့်လိုက်ပါတယ်။ပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားရဲ့ဝန်ကြီးနှစ်ဦးကေဂျီစတမ်ဟာပြုလုပ်တဲ့ဒေသရင်းနိုင်ငံများဆွေးနွေးပွဲတစ်ရက်မှာအလို့သဘောတူဆုံးခဲ့ကြပြီးနောက်အခုလိုပြောကြားလိုက်တာပါ။မိမိတို့အနေနဲ့ပြဿနာအလုံးကိုဆွေးနွေးပြီးချစ်ချစ်ခင်ခင်ဖြစ်ချင်းလိုတယ်လို့ပါကစ္စတန်ဝန်ကြီးကပြောကြောင်းသူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဂျာတာပရင်းနေမနက်ခင်ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချက်ကိုဥကျော်စံသားပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျမီခွတ်ဖြစ်ပါတယ်ရှင်။ VOA သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.